Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်က2015ခုနှစ်ဩဂုတ်လ10ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ဖန်ယူနိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားနိုင်ငံအတွင်းကလိုရင်းနဲ့တခြားအဆိပ်ဖြစ်စေတဲ့ဓာတုလက်နက်တွေအသုံးပြုမှုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူညုံရေးကောင်စီကအဖွဲ့ဖွဲ့လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအသေးခံဘုံးခွဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ28ဦးသေဆုံးသွားပါတယ်မြန်မာနိုင်ငံကရေဘေးအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ရန်ပုံငွေအနည်းဆုံးတန်90လောက်လိုအပ်မယ်လို့ကုလသမဂ္ဂကပြောပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုမှန်နန္ဒာချနယ်တူတင်ပြပေးပါပါခင်ဗျာ
မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာဆိုရင်တော့ဒီလာမယ့်ရွေးကောက်ပွဲမှာ88မျိုးဆက်ကဥက္ကုကြီး NLD အလောက်ကနေပြီးတော့ဝင်ပြီးတော့ရွေးခန့်မယ်ဆိုတဲ့အခြေအနေကနေအခုတက်တန်းအတွက်တော့ဝင်မပြိုင်တော့ဘူးလို့ VOA ကိုပြောပါတယ်။တခါရွေးကောက်ပွဲနဲ့ပတ်သက်လို့ပဲကုလအထူးကိုယ်စားလှယ်ကရောသူ့ရဲ့ခရီးစဉ်အဆုံးမှာဘာတွေပြောသွားခဲ့ပါလဲ
To be truly free and fair, the elections must be inclusive and must truly reflect the will of the people.
အမှန်တကယ်လွတ်လပ်ပြီးတရားမျှတဖို့ဆိုရင်နိုင်ငံသားအားလုံးမဲပေးခွင့်ရဖို့နဲ့ပြည်သူတွေဆန္ဒကိုထည့်ဟပ်ဖို့လိုအပ်တဲ့အကြောင်း Miss Yanhili ရဲ့ပြောကြားချက်ကိုလည်းထုတ်လွှင့်ပေးပါမယ်။ပြည်သူတွေတိတ်နေချီပြီးရေးဘေးဒုက္ခခံစားနေရတဲ့အခြေအနေကရွေးကောက်ပွဲမှာဘလို့တက်ရောက်မှုဖြစ်လာမလဲဆိုတာကိုလည်းကြည့်ကြရအောင်ပါရှင်။နောက်ပိုင်းမှာတော့ကျမကြီးဆိုင်ရာသတင်းဆောင်ပါတပုတ်ကိုလည်းထုတ်လွှင့်ပေးရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မနန္ဒာချန်တို့ကကြေညာပေးပါမယ်ရှင
်။စီးရီးယားနိုင်ငံအတွင်းကလိုရင်းနဲ့တခြားအဆိပ်ဖြစ်စေတဲ့ဓာတုလက်နက်တွေအသုံးပြုမှုကိုပူးတွဲစုံစမ်းစစ်ဆေးနိုင်မယ့်အဖွဲ့တစ်ခုဖွဲ့စည်းဖို့ကုလသမဂ္ဂလူညုံရေးကောင်စီကတောက်ကြနေမှာတင်းကြီးတင်းညွတ်ထဲသဘောတူဆုံးဖြတ်လိုက်ပါတယ်။2013ခုနှစ်အတွင်းအတိုက်ခံအင်အားစုတွေထိန်းချုပ်ထားတဲ့ဒမတ်စကတ်မြို့စင်ဂျေဘုံဒေတာကဂူတာအရာမှာဆရင်ဒငွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်အရာသားပြည်သူပေါင်းရာနဲ့ချီတည်ဆုံးရတဲ့ဖြစ်အပေါ်ကဘာကအာအသင့်တိုးလို့ခဲ့ရပါတယ်။အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းမရှိကြောင်းတမရဘာရှာအယ်အာဆာအစိုးရကညှင်းဆိုပါတယ်။ဒါပေမဲ့ရုရှားနဲ့အမေရိကန်တို့ပူးတွဲရရှိခဲ့တဲ့သဘောတူညီချက်အရဓာတုလက်နဲ့ပတ်စံကြောင်းစီးရီးယားဘက်ကတရားဝင်ကြေညာချက်ထုတ်ပြန်ခဲ့ပြီးအဲ့ဒီလက်နက်တွေကိုနိုင်ငံတကာစုံစမ်းစစ်ဆေးရေးမှုတွေကဖယ်ရှားဖျက်ဆီးဖို့သဘောတူပါတယ်။ဒါပေမဲ့ဖေဖော်ဝါရီလအတွင်းအဲ့ဒီဓာတုလက်နဲ့ဟန်တာရေးအဖွဲ့ကဓာတုလက်နက်တွေကိုဖျက်ဆီးပစ်ခဲ့ပြီးမြဲနောက်ပိုင်းမှာအစိတ်ဖြစ်စေတဲ့ဓာတုလက်နက်တွေကိုစနစ်တကျအကျဉ်းချင်းအသုံးပြုခဲ့ပုံရတယ်လို့ဆိုပါတယ်။ကလိုရင်းနေနဲ့ပြုလုပ်ထားတဲ့ပေပါဘုံးတွေကိုလေရင်ပြန်နဲ့ကျဲခဲ့တယ်လို့ဆိုပါတယ်။အဲ့ဒီဘုံးတွေကိုကျဲဖို့စီးရီးယားအတိုက်ခံတွေမှာလေရင်ပြန်ရဟရင်စတာတွေမရှိပဲအစိုးရမှသာရှိတာဖြစ်ပါတယ်။
တောက်ကြနေကကပူးမျိုးတော်မှာရှိတဲ့အာဖဂန်ရဲတင်တန်းချောင်းကိုအသေးခံဘုံးခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းတာလီဘန်စစ်သွေးကြွအဖွဲ့ကပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုတွင်အနည်းဆုံး28ယောက်သေဆုံးပြီး25ယောက်ကျော်ဒဏ်ရာရရှိခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဘုံးခွဲတိုက်ခိုက်သူဟာရဲဝတ်စုံကိုဝတ်ဆင်ထားပြီးခဏအနားပေးနေချိန်ကနေပြန်လာတဲ့ចောင်းသားအုပ်ထဲမှာရောလိုက်လာတာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုပါတယ်။ဒီတိုက်ခိုက်မှုဟာဆိုရင်ကပူးမြို့လူနေရပ်ကွက်တစ်ခုနားကစစ်တပ်ဝင်ဤမှာဖြစ်ခဲ့တဲ့ကုန်ကားတဆင်းဘုံးဖောက်ခွဲမှုဖြစ်ပြီးနိုင်ပိုင်းအကြာမှာပဲဖြစ်ပွားခဲ့တာပါ။အဲ့ဒီတိုက်ခိုက်မှုတွင်မှာတော့အနည်းဆုံး15ယောက်သေဆုံးပြီးတော့240လောက်ဒဏ်ရာရရှိခဲ့တယ်လို့အင်ဂျီတချို့လည်းပျက်စီးခဲ့ပါတယ်။ထိခိုက်သေဆုံးသူအများစုကတော့အရက်သားတွေဖြစ်ကြပါတယ်။ကုန်ကားဘုံးခွဲတိုက်ခိုက်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဆိုပြီးပြောဆိုတာမျိုးတော့မရှိပါဘူး။ဒါပေမဲ့တိုက်ခိုက်မှုကိုနောက်ွယ်ကစီစဉ်တဲ့သူတွေအနေနဲ့ဘာအကျိုးရလက်မှာမရနိုင်ဘူးလို့အာဖဂန်သမ္မတအာရှရက်ဂါနီကပြောဆိုခဲ့ပါတယ်
။အီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုဒီမိုကရက်တစ်ပါတီရဲ့ထိပ်တန်းအထက်လွှတ်တော်အမတ်တဦးကမထောက်ခံဘူးလို့ပြောဆိုလိုက်တဲ့အပေါ်အာအာမသိမိမဲ့စိတ်မချမ်းသာဖြစ်ရတယ်လို့အမေရိကန်သမ္မတအင်ပီရိုကပြောပါတယ်။အထက်လွှတ်တော်အမတ်ချက်ရှူမာအနေနဲ့2003ခုနှစ်ကအမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေအီရတ်ကိုတိုက်ခိုက်မဲ့အစီအစဉ်ကိုမဲခွဲဆုံးဖြတ်တဲ့နေရာမှာထောက်ခံမဲပေးခဲ့တဲ့အတွက်အဲ့ဒီကလေးကသမ္မတဘရာကိုဘားဘားနဲ့သဘောထားကွဲပြားမှုဖြစ်နေခဲ့တာလို့အင်ပီရိုပြောခွင့်ရဂျော့ချ်အာနက်စ်ကတောက်ကြနေမှာပြောပါတယ်။ဒါကြောင့်လည်းအထက်လွှတ်တော်အမတ်ကမထောက်ခံကြောင်းပြောဆိုလိုက်တဲ့ကိစ္စအပေါ်သမ္မတအင်ပီရိုအနေနဲ့စိတ်မချမ်းသာဖြစ်ရပေမဲ့အားအသင့်ချင်းမဖြစ်ခဲ့ရဘူးလို့ဂျော့ချ်အာနက်စ်ကပြောပါတယ်။ဒါပေမဲ့သူအဲ့ဒီလိုကန့်ကွက်လိုက်တဲ့အတွက်အီရန်နျူကလ িয়ার အရေးလွတ်တော်အတွင်းမဲခွဲဆုံးဖြတ်တဲ့အခါလွတ်တော်နေရာစလုံးမှာရှိနေတဲ့ဒီမိုကရက်တစ်ပါတီဝင်အများစုရဲ့ထောက်ခံမှုရရှိမယ်ဆိုတော့သူတို့ရဲ့ယုံကြည်မှုကိုပြက်ပြားသွားစေမှာမဟုတ်တယ်လို့လိုအပ်ရင်သမ္မတအနေနဲ့ဗီတိုအာဏာသုံးသွားမယ်လို့ဆိုပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုစုံစမ်းစစ်ဆေးမှုပြုလုပ်မဲ့အစီအစဉ်ဟာအားနည်းလွန်းနေတယ်ဆိုပြီးသူ့ဘက်ကစိုးရိမ်မှုနဲ့ပတ်သက်လို့အထက်လွှတ်တော်အမတ်ရှူမာကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။
အမေရိကန်ပန်ဂွန်စစ်ဌာနချုပ်ရဲ့ပူတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့အီးမေးလ်ကွန်ရက်ကိုဝင်ရောက်တိုက်ခိုက်မှုဟာအစိုးရတရက်ရဲ့အားပေးမှုနဲ့တိုက်ခိုက်တဲ့လက္ခဏာတွေ့ရတဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနအရာရှိတဦးက VOA ကိုပြောပါရယ်ဇူလိုင်လ25ရက်နေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကြောင့်အခုချိန်ထိအီးမေးလ်ကွန်ရက်ကိုပိတ်ထားရပါတယ်။အမေရိကန်စစ်ဌာနချုပ်ကတော့ဖောက်ထွင်းတိုက်ခိုက်မှုကိုတုံ့ပြန်တာမှာသမရိုးကျအဆန်ဆုံးနည်းလမ်းကိုအသုံးပြုခဲ့တဲ့ကြောင်းလိုအပ်တဲ့ပြင်ဆင်မှုတွေလုပ်နိုင်ဖို့အတွက်ဆက်သွယ်ရေးကွန်ရက်တစ်ခုလုံးကိုပိတ်ပစ်လိုက်တဲ့ကြောင်းပန်ဒဂွန်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ကြီး Jeff Davis ကတောက်ကြနေကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ NBC နဲ့ Daily Beast အပါအဝင်American သတင်းမီဒီယာတွေမှာတော့အီးမေးလ်ကွန်ရက်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟက်ကာတွေဟာရုရှားနိုင်ငံမှာအခြေစိုက်သူတွေဖြစ်တဲ့ဆိုပြီးအမည်မဖော်လိုတဲ့ပန်ဒဂွန်အရာရှိတွေကိုကိုးကားပြီးတော့ဖော်ပြခဲ့ကြပါတယ်။ဒါပေမဲ့လို့လည်းဒီကိစ္စနဲ့နီးစပ်တဲ့ပန်ဒဂွန်အရာရှိတဦးကတော့ဘယ်သူဘဝလက်ချက်ဆိုတာမသိရသေးတဲ့အကြောင်း VOA ကိုတောက်ကြနေကပြောကြားခဲ့ပါတယ်။
UAB ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကရေဘေးအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ရန်ပုံငွေအနည်းဆုံးဒေါ်လာတန်90လောက်လိုအပ်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ UN OCHA ကခန့်မှန်းလိုက်ပါတယ်ရေဘေးအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးဌာနကလက်ရှိထုတ်ပေးထားတဲ့ဒေါ်လာ6သန်းနဲ့တည်းမလုံလောက်ပဲနောက်ထပ်ရန်ပုံငွေအများပြားလိုအပ်မယ်ဆိုတာကို UN OCHA အဖွဲ့ကကြီးညာချက်ထုတ်ပြန်ကြောင်းထောက်ကြနေကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကပြောပါတယ
် As of yesterday 400 metric tons of food for 103,000 people and 620,000 water treatment
မနေ့ကထိတော့လူပေါင်း33,000အတွက်အစားအစာ metric ton ချင်း400ကိုအကူအညီပို့ပေးပြီးဖြစ်သလိုရေတန်းစင်ရေးဆေးပြားပေါင်း632,000အပါအဝင်စားနပ်ရိက္ခာနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုပို့ပေးနိုင်ခဲ့ပါတယ်အခုအချိန်မှာရေဘေးတံအဆိုးအဝါဆုံးခံခဲ့ရတဲ့ဒေသတွေကအရေးပေါ်အကူအညီလိုအပ်နေသူတွေထံကိုအကူအညီတွေပို့ပေးနိုင်နေပြီဖြစ်ပြီးတခြားနေရာတွေကိုရောက်နိုင်ဖို့အတွက်လည်းအစွမ်းကုန်ကြိုးစားဆောင်ရွက်နေပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယာယီပူးပေါင်းဆောင်ရွက်ရေးမှူးအီမွန်မာဖီကပြောပါတယ်ကုလသမဂ္ဂအရေးပေါ်အကူအညီကယ်ဆယ်ရေးဌာနအကြီးအကဲစတက်ဖန်အိုဘရိုင်ကလည်းမြန်မာနိုင်ငံရေဘေးကယ်ဆယ်ရေးမှာသုံးစွဲဖို့အရေးပေါ်ရန်ပုံငွေဒေါ်လာ6သန်းထုတ်ပေးလိုက်ပြီဖြစ်ပါတယ်
ကုလသမဂ္ဂနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေမြန်မာနိုင်ငံချက်ချင်းဒီအဖွဲ့အရာဖက်လူမှုအဖွဲ့အစည်းတွေဟာမြန်မာအစိုးရရဲ့ဥဆောင်မှုအောက်မှာကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုအရှိန်မြင့်လှုပ်ဆောင်နေပြီဖြစ်ကြောင်းလဲ UN OCHA အဖွဲ့ကကြေညာချက်ထက်မှာဖော်ပြထားပါတယ်မြန်မာအစိုးရလူမှုဝန်ထမ်းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနရဲ့အဆိုအရရည်ကြီးမှုကြောင့်ဘေးဒုက္ခရောက်နေသူ33,000ကျော်ထိရှိသွားပြီဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံအတွင်းလက်တလောရင်ဆိုင်နေရတဲ့ရည်ကြီးမြေပြိုမှုတွေကြောင့်တေဆုံးရသူအရေးအတွက်ဟာလဲ90တန်းမနေရှိသွားပြီလို့ကုလသမဂ္ဂအပါအဝင်ကုညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကပြောပါတယ်မြန်မာနိုင်ငံအတွင်းပြည်내နဲ့တိုင်းဒေသကြီး14ခုအနက်က12ခုမှာရေဘေးတံခံနေကြရတာဖြစ်ပါတယ်အခုချိန်ထိတော့တချို့နေရာတွေမှာရေကျသွားတာရှိပေမဲ့တချို့နေရာတွေမှာတော့အခုချိန်ထိရေတက်နေတော့မဲ့ဖြစ်ပါတယ်2008ခုနှစ်တုန်းကလူပေါင်းတသိန်းခွဲလောက်အသက်ဆုံးရှုံးခဲ့ရတယ်လို့ခန့်မှန်းထားခဲ့တဲ့နာဂစ်မုံတိုင်းဝင်ရောက်တက်ခဲ့တဲ့အချိန်တုန်းကတော့အဲ့ဒီအချိန်ကစစ်အစိုးရကနိုင်ငံတကာအကူအညီတွေကိုလက်မခံခဲ့ပေမဲ့သမ္မတဦးသိန်းစိန်အစိုးရကတော့နိုင်ငံတကာကကူညီခြင်းသူတွေအနေနဲ့အကူအညီပေးကြဖို့နိုင်ငံသားရေးဝန်ကြီးဌာနကတဆင့်နိုင်ငံတကာကိုပန်ကြားခဲ့ပါတယ်။ဒါကြောင့်လဲကုလသမဂ္ဂနဲ့နိုင်ငံကအတိုင်းဝိုင်းကဝိုင်းဝန်းကူညီနေကြတာဖြစ်ပါတယ်
။ရိုဟင်ဂျာမွတ်စလင်တွေရဲ့ကံကြမ္မာဟာမဖြစ်ရှင်းနိုင်သေးတဲ့ပြဿနာတစ်ခုဖြစ်တယ်လို့ပုပ်ရဟမင်းကြီးဖရန်စစ်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဗာတီကန်နန်းတော်ကစတ္တမမြောက်ပေါ်ခမဆောင်မှာပိဋိဒတ်ကိုဟောကြားရမှာရိုဟင်ဂျာမွတ်စလင်တွေပြုတ်မှုဆက်ဆံခံနေရတဲ့အပေါ်ပုပ်ရဟမင်းကြီးကဝေဖန်လိုက်ပြီးကြုံတွေ့နေရတဲ့အခြေအနေဟာလဲစစ်ပွဲတပွဲလိုပဲလို့ရည်ညွှန်းပြောကြားသွားပါတယ
် Pensiamo a quei fratelli nostri del Rohingya
ရိုဟင်ဂျာတွေတဲကညီကိုမောင်နှမတွေအတွက်စဉ်းစားကြည့်မယ်ဆိုရင်ဒီလူတွေဟာတနေရာကနေတနေရာကိုမောင်းထုတ်ခံကြရသူတွေဖြစ်တယ်ပင်လယ်ကိုဖျက်ပြီးစိတ်ကန်းတစ်ခုကန်းချေတစ်ခုကိုရောက်ပြီးလို့တောက်ရင်နဲ့အစားအစာတွေပေးပြီးတော့မှသူတို့ဟာပင်လယ်တွေကိုနောက်တစ်ခါမောင်းထုတ်ခံရပြန်ပါတယ်ဒါကြောင့်သူတို့ရဲ့ပြဿနာဟာမဖြစ်ရှင်းနိုင်သေးတဲ့ပြဿနာတစ်ခုစစ်ပွဲတစ်ပွဲဖြစ်တယ်လို့အကြမ်းဖက်မှုတပ်ဖြတ်မှုလို့လည်းခေါ်နိုင်ပါတယ်လို့ပုံရံမင်းကြီးဖရန်စစ်ကအီတလီဘာသာနဲ့ဟောကြားသွားခဲ့တာပါဖိနှိပ်မှုတွေခွဲခြားဆက်ဆံခံရမှုတွေကြောင့်ဆိုပြီးရိုဟင်ဂျာမွတ်စလင်တွေဟာ မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေထွက်ခွာပြီးမလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေအပါအဝင်ဒေသရင်းနိုင်ငံတွေစီကိုရောက်ရှိနေကြတာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကလူမျိုးတစ်မျိုးအဖြစ်တရားဝင်အသိအမှတ်ပြုမထားပါဘူး။
စနေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မန္တန်တာချန်တို့ကြီးညာပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ဒါမဲ့2015အထွေထွေရွေးကောက်ပွဲကိုအမှန်တကယ်လွတ်လပ်ပြီးတရားမျှတစေဖို့ဆိုရင်နိုင်ငံသားအလုံးပါဝင်ပြီးမဲပေးနိုင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်မစ်ရန်ဟီလီကမြန်မာနိုင်ငံရဲ့ခရီးစဉ်အဆုံးသတ်တဲ့နေ့မှာပြောလိုက်ပါတယ်။သူခရီးစဉ်ပြီးဆုံးတဲ့ဩဂုတ်လ9ရက်နေ့ညကရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောသွားခဲ့တာပါ။အပြည့်စုံကို VOA သတင်းတောက်မတ်တင်ကြီးလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ရက်ဖြစ်ဖို့ဆိုရင်နိုင်ငံသားအလုံးပါဝင်ပြီးမဲပေးနိုင်ဖို့လိုအပ်တာကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့ပို့ပြီးအားစိုက်စီလိုတယ်လို့မစ္စရဟီလီကအခုလိုပြောဆိုလိုက်ပါတယ်
။ To be truly free and fair, the elections must be inclusive and must truly reflect the will of the people.
အမှန်တကယ်လွတ်လပ်ပြီးတရားမျှတဖို့ဆိုရင်တော့နိုင်ငံသားအလုံးမဲပေးခွင့်ရဖို့နဲ့ပြည်သူတွေရဲ့ဆန္ဒတွေကိုထင်ဟပ်နေဖို့လိုအပ်ပါတယ်တဲ့။ရွှေပြောင်းအလုပ်သမားတွေ၊ပြည်တွင်းစစ်ဆောင်ဒုက္ခသည်တွေနဲ့အခြားဒုက္ခသည်တွေအနေနဲ့မဲစည်းရည်နေစစ်ဆေးတာလိုအပ်တဲ့ဆာရွက်စာတမ်းတွေပြင်ဆင်တာမဲပေးဖို့စီရင်သွင်းတာတွေမှာအခက်အခဲတွေရင်ဆိုင်နေရပါတယ်တဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့ဒီကိစ္စတွေကိုဖြေရှင်းပေးဖို့ဆောင်ရွက်နေတယ်ဆိုတာသူအနေနဲ့နားလဲပါတယ်ဒါပေမဲ့အခုထပ်ပို့ပြီးအားစိုက်ဆောင်ရွက်ဖို့လိုနေပါသေးတယ်လို့ပြောသွားတာပါသူအနေနဲ့ပဋိပက္ခတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွေမှာလုံခြုံရေးကြောင့်ရွေးကောက်ပွဲဖျက်သိမ်းလိုက်မှာကိုလည်းစိုးရိမ်တယ်လို့ပြောပါတယ်ဒါအပြင်ယာယီတပ်တွေကလက်မှတ်ကိုင်ဆောင်ထားတဲ့ရခိုင်ပြည်နယ်ကမွတ်စလင်လူမျိုးတွေမဲပေးခွင့်မရှိတာကိုလည်းစိုးရိမ်တယ်လို့သူကဖြေဆွတ်ပါတယ်။သူအနေနဲ့ဒီခီးစစ်မစခင်ကတည်းကရခိုင်ပြည်နယ်ကိုကိုယ်တိုင်သွားရောက်လေ့လာဖို့ခွင့်တောင်းခဲ့ပေမဲ့လည်းအစိုးရကညှင်းပယ်ခဲ့တယ်လို့သူကပြောပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာလူမျိုးတွေအပေါ်ခွဲခြားဆက်ဆံမှုတွေကိုလည်းလာမယ့်အထွေထွေညီလာခံမှာအသေးစိတ်တင်ပြသွားမယ်လို့အခုလိုပြောပါတယ်။
I will highlight various measures including the planned return and resettlement of thousands of households affected by the communal violence of 2012
and that 2012ခုနှစ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခကြောင့်ပျက်စီးသွားတဲ့အိုးအိမ်တွေပြန်လည်ထူထောင်ဖို့နဲ့လူမျိုးစုနှစ်စုကြားဆွေးနွေးဖို့စ조사နေကြတာတွေကိုတင်ပြသွားပါမယ်တဲ့ဒါအပြင်ရခိုင်ဒေသကပုံမှန်မဟုတ်တဲ့ရွှေပြောင်းမှုတွေနဲ့အထူးသဖြင့်တော့ကျမရေးစောင့်ရှောက်မှုနဲ့ပညာသင်ကြားခွင့်စတဲ့သမွေးဝမ်းကြောင်းမှုတွေအပေါ်တားဆီးထားတာတွေကိုတင်ပြသွားမှာပါတဲ့ရိုဟင်ဂျာလူမျိုးတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့သူတို့ရဲ့ရည်တည်မှုအနေထားတွေကိုအတိအမှတ်ပြုနိုင်ရေးအတွက်အများကြီးဆောင်ရွက်ဖို့လိုသေးတယ်လို့တင်ပြသွားမယ်လို့သူကပြောသွားတာပါလက်ရှိမြန်မာနိုင်ငံမှာလွတ်လပ်စွာဆန္ဒထုတ်ဖော်သူတွေအပေါ်အရေးယူတာတွေကိုလည်းသူအနေနဲ့စိတ်ပူတယ်လို့ပြောပါတယ်ပြီးခဲ့တဲ့မတ်လမှာရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွင်းမှုကိုခံခဲ့ရတဲ့ကြောင်းသားတွေနဲ့အပိထောက်ခံသူတွေကိုလည်းတာယာဝတီထောင်မှာတွားရောက်တွေ့ဆုံခဲ့ပြီးသူတို့ကိုလွှတ်ပေးဖို့အခုလိုတောင်းဆိုလိုက်ပါတယ
် I was given access to the protest site met with authorities and interviewed 5 individuals detained in Karawadi prison
I received the ဆန္ဒပြတဲ့နေရာတွေကိုတွားခဲ့ပြီးအာဏာပိုင်တွေနဲ့တွေ့ခဲ့ပါတယ်တဲ့နောက်ပြီးတာယာဝတီထောင်မှာထိမ့်သိမ်းခံထားရသူ9ယောက်နဲ့တွေ့ပြီးစကားပြောခဲ့ပါတယ်တဲ့ရဲတွေကလိုအပ်တာထပ်ပို့ပြီးအကြမ်းဖက်ဖြိုခွင်းခဲ့တယ်လို့ဆွဆွဲတာတွေလည်းရှိတာကြောင့်အာဏာပိုင်တွေအနေနဲ့ဒီဆွဆွဲချက်တွေအပေါ်ညံ့ညတတနဲ့လွတ်လပ်စွာစုံစမ်းမှုတွေပြုလုပ်ပေးဖို့တောင်းဆိုလိုပါတယ်လို့ပြောသွားတာပါသူ့အမြင်မှာဒီလူတွေဟာတစ်ဖက်သက်ဖမ်းဆီးခံခဲ့ရတာဖြစ်တယ်အဲ့ဒါကြောင့်သူတို့တွေကိုချက်ချင်းလွတ်ပေးပြီးဒီလက်မတန်းအရေးနဲ့ပတ်သက်လို့ထိမ့်သိမ်းခံထားရသူတွေအပေါ်ဆွဲဆိုထားတဲ့ဆွဲချက်တွေကိုလည်းပယ်ဖျက်ပေးဖို့တောင်းဆိုပါတယ်လို့ပြောသွားတာပါနိုင်ငံသားအလုံးပါဝင်မဲပေးနိုင်ခွင့်မှာအမျိုးသမီးတွေလည်းပါဝင်တယ်လို့သူကပြောပါတယ်။ဒါအပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်တွေမှာအမျိုးသမီးတွေအပေါ်လိင်အကြမ်းဖက်မှုတွေကိုလည်းစုံစမ်းသိရှိရတယ်လို့ပြောပါတယ်။မြန်မာနိုင်ငံရေးစင်တာကဆွေးနွေးနေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်လက်မှတ်ရေးထိုးသွားပြီးတဲ့အခါမှာလည်းတိုင်းရင်းသားဒေသတွေမှာညှတာတဲ့လူအခွင့်အရေးတွေရရှိမယ်လို့လည်းယုံကြည်တယ်လို့သူကဆိုပါတယ်။အဆုံးမှာတော့မြန်မာအစိုးရအနေနဲ့အတိုက်ခံနိုင်ငံရေးပါတီတွေတကြလှုပ်ရှားသူတွေနဲ့သတင်းနောက်တွေကိုကြောက်ရွံ့မနေပဲကွဲပြားတဲ့အမြင်တွေကိုချပြပေးနေသူတွေအဖြစ်ယူဆဖို့အကြံပြုလိုတယ်လို့မစ္စယန်ဟီလီကပြောကြားခဲ့ပါတယ်။မစ္စယန်ဟီလီအနေနဲ့ဒီတစ်ခေါက်ခရီးစဉ်ကရရှိတဲ့တွေ့ရှိချက်အသေးစိတ်တွေကိုတော့အောက်တိုဘာလမှာကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြသွားမှာဖြစ်ပါတယ်ရှင်။
ဒါကတော့ကုလလူခွင့်ရေးကိုယ်စားလှယ်ရဲ့ခရီးစဉ်နောက်ဆုံးနေ့အကြောင်းကိုမတ်သိန်ကြီးလင်းပြောပြသွားတာပါ။အခုတခါ88မျိုးဆက်ရဲ့ရွေးကောက်ပွဲအပေါ်ယက်တီချက်ဘယ်လိုရှိမလဲဆိုတာကိုလည်းပြောပြပေးပါဦးမရှင်။88မျိုးဆက်ကြောင်းသားကောင်းဆောင်ဦးကိုကိုကြီးကလာမယ့်2015ရွေးကောက်ပွဲမှာဝင်ပြိုင်တော့မှာမဟုတ်ပဲဒီမိုကရေစီအားစုတွေကိုဆက်ပြီးတော့ဝင်ရံသွားမယ်လို့ VOA ကိုပြောပါတယ်။ဒါပေမဲ့လည်း2015ရွေးကောက်ပွဲနောက်ပိုင်းကျရင်တော့နိုင်ငံရေးပါတီထူထောင်သွားဖို့ရည်ရွယ်ထားတယ်လို့လည်းပြောပါတယ်။အပြည့်စုံကိုမနန္ဒချန်းကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။88မျိုးဆက်ငင်းငယ်ရဲနဲ့ပွန်လင်းလူအဖွဲ့စည်းကခေါင်းဆောင်တဦးဖြစ်တဲ့ဦးကိုကိုကြီးကနိုဝင်ဘာလမှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာသူ့အနေနဲ့ဝင်ရောက်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့ VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောကြားခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံရဲ့အဓိကအတိုက်ခံနိုင်ငံရေးပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေလာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်ကိုယ်စားလှယ်လောင်းအမည်စည်ရင်းတွေကိုကြေညာခဲ့ပြီးတဲ့နောက် NLD ရဲ့အဲ့ဒီရွေးချယ်မှုနဲ့ပတ်သက်ပြီးဝေဖန်သံတွေအတော်လေးထွက်ပေါ်နေတာဖြစ်ပါတယ်။ဒါပေမဲ့လို့လည်းဦးကိုကိုကြီးကတော့သူ့အနေနဲ့ဒီမိုကရေစီအင်အားစုတွေကိုဆက်လက်ဝန်းရံသွားမှာဖြစ်ပြီးမြန်မာနိုင်ငံရဲ့အနာဂတ်အတွက်နိုင်ငံရေးပါတီတစ်ခုကိုလည်းရွေးကောက်ပွဲအလွန်နောက်ပိုင်းမှာထူထောင်သွားဖို့အစီအစဉ်ရှိတယ်လို့အခုလိုပြောခဲ့ပါတယ်
။ဒီ2015ရွေးကောက်ပွဲမှာဝင်ပြိုင်မှုမရှိတော့ပါဘူး။2015ရွေးကောက်ပွဲကိုတော့ကျွန်တော်တို့ကြောင့်တစုံတရာထိခိုက်သွားတာမျိုးမဖြစ်အောင်ကိုကျွန်တော်တို့အတက်နိုင်ဆုံးဒါတောက်လျှောက်ကျွန်တော်တို့ဂရုစိုက်ပါတယ်။ဟိုဒီမိုကရေစီအင်အားစုတွေအားကောင်းဖို့ပဲကျွန်တော်တို့ဝန်းရံခဲ့တာလေယက်တီခဲ့တာ။အဲ့တော့ကျွန်တော်တို့ဒီနိုင်ငံရေးပါတီတစ်ခုဖြစ်နေတော့ဖို့ဆိုတဲ့ကိစ္စကလည်း2015အလွန်ရေရှည်အတွက်ကိုပဲကျွန်တော်တို့ရည်ရွယ်တာပါ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အသက်ရွယ်ရောတော့ကျွန်တော်တို့ဖြတ်သန်းမှုအတွေ့အကြုံတွေရောဒါဟူနိုင်ငံရေးအရဟိုထိထိရောက်ရောက်ပေါ့လေ။ဆောင်ရွက်နိုင်ဖို့အတွက်ဒါကျွန်တော်တို့အလုံးဝိုင်းပြီးစဉ်းစားကြတာပါ
။ဒါကြောင့်88မျိုးဆက်ငင်းငယ်ရေးနဲ့ပွန်လင်းလူအဖွဲ့စည်းကခေါင်းဆောင်တွေအနေနဲ့ဘယ်နိုင်ငံရေးပါတီတွေကိုအဓိကဝန်းရံသွားမလဲဆိုတာနဲ့ပတ်သက်လို့တော့
ကျွန်တော်တို့ကကြီးညာချက်မှာအတိအလင်းရေးထားတာဒီမိုကရေစီအင်အားစုများတိုင်းရင်းသားအင်အားစုများဒါကြောင့်မလို့နှစ်ပိုင်းရှိတာပေါ့ဆိုတော့ပြည်နယ်တွေမှာကတော့တိုင်းရင်းသားပါတီအဖွဲ့အစည်းတွေကလည်းကျွန်တော်တို့ရဲ့မိတ်ဖက်မဟာမိတ်အဖွဲ့အစည်းတွေကျွန်တော်တချို့လုံးလဲကျွန်တော်တို့ကရင်းနှီးနှီးလက်တွဲဆောင်ရွက်ခဲ့ကြတာဖြစ်တဲ့အတွက်ကြောင့်ပြည်နယ်တွေမှာဒီတိုင်းရင်းသားပါတီတွေပြည်နယ်လွှတ်တော်တွေမှာနောက်ဒီလွှတ်တော်အစဉ်အဆက်မှာတို့အထိုက်လျောက်တို့ကိုစားပြုမှုရရှိဖို့အရေးကြီးတယ်အဲ့ဒါကတိုင်းရင်းသားဒန်းတူညီများရေးနဲ့ဟိုဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးအတွက်လည်းဒါအရေးကြီးတယ်လို့ကျွန်တော်တို့မြင်တယ်။ဒါကြောင့်မလို့တိုင်းရင်းသားအင်အားစုများအောင်နိုင်ရေးဝန်ရံရေးဆိုတာကိုကျွန်တော်တို့အချက်တစ်ချက်အနေနဲ့ကျွန်တော်တို့ထည့်ထားတာ။ဆိုတော့ဒါကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်သွားမယ်။ဒီမိုကရေစီအင်အားစုများဆိုတဲ့အခါမှာလည်းအင်မတန်ကျေပြန့်ပါတယ်ဒီဟာ။အဓိကကတော့သက်ဆိုင်ရာမဲဆန္ဒနယ်မြေများကမိမိနယ်မြေကဒီမိုကရေစီအင်အားစုကိုသူတို့ကိုယ်၌ကရွေးချယ်ပြီးတော့ဆုံးဖြတ်ရမှာဖြစ်ပါတယ်။
ဩဂတ်လ၂ရက်နေ့က NLD ကနေထုတ်ပြန်ခဲ့တဲ့ကိုယ်စားလှယ်လောင်းစာရင်းမှာ88မျိုးဆက်အဖွဲ့ကဥက္ကကိုကြီးအပါအဝင်အယောက်20နီးပါးစာရင်းပေးသွင်းခဲ့ပေမဲ့ကိုပြုံးချိုတယောက်ပဲအရွေးခံခဲ့ရတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဝေဖန်မှုတွေအတော်လေးထွက်ပေါ်ခဲ့တာပါ။ဒီတော့အတွင်းမှာပဲ NLD ပါတီခေါင်းဆောင်ဒေါန်ဆန်းစုကြည်ကဘကိုးတိုင်းဒိုင်ဦးမြို့နယ်မှာဩဂတ်လ9ရက်တောက်ကြနေ့ကတွားရောက်တဲ့မဲဆွယ်စီယုံရခီးစဉ်အတွင်း NLD ပါတီရဲ့ရွေးကောက်ပွဲကိုယ်စားလှယ်လောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့အခုလိုပြောကြားသွားခဲ့ပါဗျာ။ရွေးကောက်ပွ
ဲကိုဝင်တဲ့ကိုယ်စားလှယ်လောင်းတွေကိုအများစုကိုဒီကရွေးချယ်လို့ပြီးတော့ဒီလိုရတဲ့ကြိုက်တဲ့လူရှိမယ်မကြိုက်တဲ့လူရှိမယ်အကြိုက်တာမကြိုက်တာကိုတိတ်ပြီးစိတ်မဝင်စားတဲ့လူရှိမယ်ဒါပေမဲ့ဘာဖြစ်လို့ဒီကိုယ်စားလှယ်လောင်းကိုမဲပြို့ကိုမဲပြရမှာလဲဆိုပြီးသူလူလူတို့ကိုကြဲရတော့မေးပိုင်မရှိပါဘူး။ဒါကျွန်တော်ခါပြီးပြောပြရစေကျမတို့ဟာကျမတို့မဲတောင်းနေတာဘယ်ပုံကိုဘယ်ပုံကိုပြမတောင်းနေတာမဟုတ်ပါဘူးအဖွဲ့တို့အဲ့တောင်းနေတာဒီအဖွဲ့တို့ကဘာဖြစ်လို့တောင်းတောင်းနေလဲဆိုတော့ကျွန်တော်ပြောလို့ရှိရင်ကျမတို့အစိုးရလို့ချင်တယ်လို့ဒီလိုပဲပြောပါ
ပြီးခဲ့တဲ့ကြာတာပရင်းနေ့ကတော့ NLD ပါတီကနေကိုစလဲလောင်းနေရာတချို့ကိုပြန်လည်ပြင်ဆင်မယ်လို့ပြောဆိုခဲ့ပါတယ်။လာမယ့်ရွေးကောက်ပွဲမှာ NLD ကနေပါဝင်ရှင်ပြိုင်မှုအတွက်နေပေါင်းစုံကနေလျှောက်ထားသူ 3,000 နီးပါးရှိခဲ့ပြီးတော့အဲ့ဒီထဲကနေ 1,090 ကို NLD ကရွေးချယ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိတော့ NLD အနေနဲ့ကိုစလဲလောင်းစာရင်းတွေကိုရွေးကောက်ပွဲကော်မရှင်စီအပြီးသက်မတင်ရသေးပါဘူးရှင်။
ရရှိမြတ်မြမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုကြီးဖြစ်ခဲ့တဲ့88ရည်တော်ပုံဟာအခုဆိုလို့ရှိရင်28နှစ်မြောက်ခဲ့ပါပြီ။မြန်မာနိုင်ငံမှာအပြောင်းလဲတွေရှိလာတာနဲ့အတူပဲ88လှုပ်ရှားမှုကာလကိုဥဆောင်ခဲ့ကြတဲ့ 88မျိုးဆက်ကျောင်းသားတွေဟာဆိုရင်လေနိုင်ငံရေးရဖြတ်တန်းမှုရောအတွေ့အကြုံရပါတစုံတရာရင့်ကျက်ရရှိလာကြပြီဖြစ်ပါတယ်88မျိုးဆက်ကျောင်းသားခေါင်းဆောင်တွေအနေနဲ့သူတို့ရဲ့မျှော်မှန်းချက်တွေအတွက်ဘလို့အခန်းကဏ္ဍမျိုးမှာရှိနေပါပြီလေနိုင်ငံရေးမျိုးဆက်တဲ့အနေနဲ့မြန်မာနိုင်ငံကြီးမှာဥဆောင်လာမဲ့အခွင့်အလမ်းအခြေအနေတွေရှိလာပါပြီလားဒီကြောင့်ကိုလာမဲ့စနေညပိုင်းဒဲလီလိုက်အစည်းအဝေးမှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြလူရဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ဒီဆွေးနွေးလိုတာမင်းမြလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ burmese@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြကြမဲ့တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
ဘယ်အမေရိကန်တန်ရဲ့တိုက်ရိုက်လေးလိုင်းစီစဉ်တွေကိုစနေနေ့အင်္ဂါညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းဆောင်မကလည်းဒီလာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့သတင်းတစ်ပုဒ်ပဲဖြစ်ပါတယ်လူပေါင်းသိန်းနဲ့ချီပြီးတော့ရေဘေးတင်နေတဲ့အတွက်လာမယ့်ရွေးကောက်ပွဲမှာအလုံးပါဝင်နိုင်တဲ့တရားမျှတတဲ့ရွေးကောက်ပွဲတစ်ခုကျင်းပနိုင်ရေးပေါ်မှာနိုင်ငံရေးပါတီတွေစိုးရိမ်နေကြပါတယ်။လာမယ့်ရွေးကောက်ပွဲတည်ငြိမ်ရေးအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းကိုထိထိရောက်ရောက်လုပ်နိုင်မှုအရေးကြီးတယ်လို့လည်းပြောကြပါတယ်။ဆယ်စုနှစ်တွေအတွင်းလွတ်လပ်ဆုံးကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ထားကြတဲ့လာမယ့်ရွေးကောက်ပွဲပေါ်မှာရေဘေးဒုက္ခကြောင့်ဘလောက်တက်ရောက်မှုရှိလာနိုင်မလဲဆိုတာကိုတော့နိုင်ငံရေးပါတီတချို့ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါရရှင်။
ဟုတ်ကဲ့ပါရှင်နိုင်ငံတော်ရေဘေးတင့်သူအရေးအတွက်3သိန်းခွဲနှီးပါးကိုရောက်လာပြီးတည်ဆုံသူတွေကလည်းတိုးလာနေပါတယ်ရေပြန်ကျလာပြီးနောက်ပိုင်းဝေးလံခေါင်တည်တဲ့ဒေသတွေအပါအဝင်ရေဘေးတင့်ဒေသကြီးတစ်ခုလုံးခြုံငုံပြီးပြန်လည်ထူထောင်ရေးအစီအမံတွေချမှတ်နိုင်ဖို့အတွက်မှန်ကန်တဲ့သတင်းအချက်လက်တွေစုဆောင်းပေးပို့ကြဖို့မြမအထိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကပြည်သူတွေကိုပန်ကြားလိုက်ပါတယ်ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်မှာမှန်ကန်တဲ့သတင်းအချက်အလက်တွေရဖို့ကတိတ်ကိုအရေးကြီးတယ်လို့လဲသူမကအလေးအနက်ပြောကြားခဲ့ပါတယ
်အထီးရောက်ဆုံးကျမတို့အတွက်အရေးကြီးဆုံးအကူအညီတစ်ခုကတော့မှန်ကန်တဲ့သတင်းအချက်အလက်တွေရဖို့ပါပဲဘယ်နေရာတွေမှာဘယ်လိုအခက်အခဲတွေဖြစ်နေတယ်ဘယ်လိုအကူအညီတွေလိုနေတယ်ဆိုတာကျမတို့သိဖို့လိုပါတယ်အဲ့လိုသိမှသာလျှင်တကယ်လိုအပ်တဲ့နေရာကိုလိုအပ်တဲ့အကူအညီတွေကိုပို့နိုင်မှာဖြစ်ပါတယ်အခုဆိုလို့ရှိရင်ဒီနေ့ဆိုရင်ကျမတို့အရာဗရီတိုင်းညောင်တုံးဘက်ကိုအသက်ကယ်လှေ3စီးပို့လိုက်ပါပြီ။နောက်အစီး300အထိပို့ဖို့အစီအစဉ်ရှိပါတယ်။နောက်ကျမတို့အသက်ကယ်အင်ဂျီတွေလည်းပို့ပါမယ်။နောက်ရေသန့်နဲ့ဟိုဓာတ်ဆားရေစသဖြင့်ပေါ့နော်။ကျမရေးနဲ့တက်ဆိုင်တဲ့ပစ္စည်းတွေလည်းပို့ပါမယ်။ဆန်တွေကတော့ကျမတို့အခုလေးကကြိုတင်ပြီးတော့အရာဗရီတိုင်းမှာဆန်တွေကတော့လုံလုံလောက်လောက်ကျမတို့စုဆောင်းထားပြီးသားပြီးပါပြီ။အဲ့တော့ဆန်တွေအတွက်တော့ဆန်အတွက်တော့မပူပါပါဘူးကျမတို့တက်နိုင်တဲ့မြအားလုံးကိုဖြန့်ချိပြီးတော့ကုညီမှာဖြစ်ပါတယ
်ရေပြန်ချလာပြီးဘေးတင်သူတွေပြန်လည်ထူထောင်ရေးအတွက်လိုအပ်ချက်တွေကျင်းရွာစည်းရင်းတွေကိုဒေသဆိုင်ရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါတီရုံးနေထံပေးပို့ပြီးရေဘေးပြန်လည်ထူထောင်ရေးအတွက်ဝိုင်းဝန်းကူညီကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်အရေးပေါ်အကူအညီတွေပြန်လည်ထူထောင်ရေးအတွက်အစိုးရတရက်ရဲ့တာဝန်ဆိုပေမဲ့သူမအနေနဲ့လည်းတတ်တအားပါဝင်လို့တယ်လို့ပြောဆိုခဲ့တာပါနိုင်ငံတကာနဲ့ဒေတာရင်းကရေဘေးတင့်သူတွေအတွက်အကူအညီတွေဝိုင်းဝန်းပေးနေကြသလိုဒေါအောင်ဆန်းစုကြည်ကလည်းဒေါခင်ကြီးဖောက်ဒေးရှင်းအနေနဲ့ရေဘေးတင့်သူတွေကိုအရေးပေါ်အကူအညီတွေပေးနေတာဖြစ်ပြီးနောက်ပိုင်းပြန်လည်ထူထောင်ရေးစီမံကိန်းတွေချမှတ်ဖို့သတင်းအချက်အလက်တွေပေးပို့ချဖို့ပြည်သူကိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ဒါအပြင်နိုင်ငံရဲ့အရေးပေါ်အခြေအနေမှာပြည်သူတရက်လုံးရဲ့စီးလုံးမှုအပေါ်မှာလည်းဒေါအောင်ဆန်းစုကြည်ကအခုလိုမှတ်ချက်ပြုပြောဆိုပါတယ
်။အခုလိုပေါ့နော်နိုင်ငံကနေပြီးတော့ပြဿနာကြီးကြီးတစ်ခုနဲ့ရင်ဆိုင်ရတယ်ဆိုလို့ရှင်အရေးကြီးပြီးတွေးစီကြဆိုဆိုတဲ့စိတ်ဓာတ်နဲ့အားလုံးကပါဝင်တဲ့အတွက်ကျမအနေနဲ့အင်တာမအတက်ရပါတယ်ဒီလိုပဲဆက်ပြီးတော့လုပ်ပေးကြပါလို့ကျမမေတ္တာရခံကြပါတယ
်လားနဲ့ချီချမ်းမြင့်လာခဲ့ပြီဖြစ်တဲ့နိုင်ငံတော်ဝန်ကပြည်내နဲ့တိုင်းဒေသကြီး71ခုတို့ကရေဘေးကြောင့်ဩဂုတ်လ9ရက်နေ့အထိတည်ဆုံးခဲ့ရသူဟာ84ဦးအထိတိုးလာပြီးဘေးတင်ပြည်သူကလည်း3သိန်းခွဲနှီးပါးရှိခဲ့ပြီလို့လူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတာဝန်ကျဝန်ထမ်းတဦးက VOE ကိုအခုလိုပြောပါတယ
်။ဒါလည်းဘေးတင်အိမ်ဆောင်ဘူးပေါ့နော်။အိမ်ခြေမျိုးပပျက်စီတော့9,186ရှိပါရဲ့။ဟိုကပြောင်းရှိပြီးထားတာကအမ9,342ပါရှင့်။ ဟိုစားလူဦးစုစုပေါင်းကတော့3,300နဲ့191ပါရှင်အဲလူဦးစုစုပေါင်းဘေးတင်တဲ့လူဦးစုစုပေါင်းပေါ့နော်ဟောတေဆုံးဟတေဆုံးတဲ့လူဦးကတော့24ယောက်ရှိပါပြီရှင
်လက်တလုံးမှာတော့ကုလအပါအဝင်နိုင်ငံတကာကအကူအညီတွေပုဂ္ဂလိကအလှူရှင်တွေရဲ့လှူဒန်းမှုတွေကိုမြမတက်မတော်နဲ့ပုဂ္ဂလိကလေချောင်းလိုင်းတချို့ကတည်ယူပို့ဆောင်ရေးကူညီပြီးရေဘေးတင်ဒေသတွေကိုဖြန့်ဝေပေးနေပါတယ်။ဒါ့ပြင်မဲ့လည်းရေဘေးကြောင့်အဓိကကုန်းလမ်းရေလမ်းအဆက်အသွယ်တို့ပြတ်တောက်ခဲ့တာကြောင့်ဝေးလံခေါင်တည်တဲ့ဒေသတွေထံကတော့လက်လန်းမမီဖြစ်နေကြဆဲဖြစ်ပါတယ်ရှင်
။မတင်ကြီးထိုက်ဆက်သွယ်မေးမြန်းသွားတာဖြစ်ပါတယ်။ရုပ်ကဘွယ်ဆိုင်ရာသတင်းဆောင်မတွေကိုဒီမှာပဲရန်နာပြီးကျမ်းမာရေးနဲ့သက်ဆိုင်တဲ့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးပါအောင်မယ်ရှင်။နိုင်ငံတကာမာဒီကျမ်းမာရေးပြဿနာတွေအရေးပေါ်ကြုံရတဲ့အခါမှာထိထိရောက်ရောက်နဲ့မြန်မြန်ဆန်ဆန်ကင်တွယ်ဖြစ်ရှင်းနိုင်ဖို့ပြုပြင်ပြောင်းလဲရေးတွေလုပ်သွားမယ်လို့ WHO ကျန်းမာရေးဖွဲ့ကြီးကပြောပါတယ်။စွမ်းရည်တိုးမြင့်နိုင်အောင်ဒီပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုပြုပြင်စီစဉ်နေတဲ့အကြောင်း WHO အဖွဲ့ဌာနချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတောက် Research Line ရဲ့သတင်းပေးပို့ချက်ကိုမနန္ဒာချန်ကပဲပြောပြပေးဦးမှာပါရှင်။
အနောက်အာဖရိကမှာဖြစ်ပွားခဲ့တဲ့အီဘိုလာကူးစက်မြန်ရောဂါနဲ့ပတ်သက်ပြီး WHO ရဲ့နှေးကွေးတဲ့တုံ့ပြန်မှုအပေါ်ကမ္ဘာတဝန်းကဝေဖန်တာခံခဲ့ရပြီးတဲ့နောက်မှာပဲပြုပြင်ပြောင်းလဲရေးအစီအစဉ်တွေထွက်ပေါ်လာတာဖြစ်ပါတယ်။အီဘိုလာရောဂါဟာနိုင်ငံတကာလူထုကျန်းမာရေးအရေးပေါ်ပြဿနာတစ်ရပ်အဖြစ်2014ခုနှစ်ဩဂတ်လ10ရက်နေ့အထိ WHO ညွှန်ကြားရေးမှူးချုပ်မာဂရက်ချန်ကမကြေညာခဲ့ပါဘူး။အီဘိုလာရောဂါအတွက်ဂီနီနိုင်ငံမှာအရေးပေါ်အခြေအနေကြေညာခဲ့တာလေးလကျော်အထိရှိတော့မှ WHO ကကြေညာခဲ့တာဖြစ်ပါတယ်။လူသေးလောက်တဲ့ဒီရောဂါဟာနောက်ပိုင်းမှာတော့ဆီယာလီယွန်းနဲ့လိုင်ဘေးရီးယားနိုင်ငံတွေကိုပါပြန့်နှံ့သွားခဲ့ပြီး WHO ကပြဿနာကိုကင်တွယ်တဲ့အချိန်မှာဒေသတွင်းသေဆုံးတဲ့သူ1000နီးပါးရှိနေပါပြီ။ညွှန်ကြားရေးမှူးချုပ်ဒေါက်တာချန်ကတော့ WHO အဖွဲ့ကြီးအနေနဲ့အဓိကကျတဲ့ကဏ္ဍ6ခုမှာပြုပြင်ပြောင်းလဲရေးတွေလှုံ့ဆော်သွားမယ်လို့ဆိုပါတယ်
။ First, the development of a unified program for emergencyinternally within the organization we are implementing faster more streamlined
ပထမဆုံးအနေနဲ့တော့အရေးပေါ်အခြေအနေတွေအတွက်ပူးပေါင်းဆောင်ရွက်နိုင်မယ့်အစီအစဉ်တစ်ခုကိုဖန်တီးသွားမှာပါဘလို့အရေးပေါ်အခြေအနေမျိုးမှာပဲဖြစ်ဖြစ်တုံ့ပြန်ဆောင်ရွက်မှုတွေကိုအချိန်မြင့်နိုင်ဖို့တကမ္ဘာလုံးကအရေးမြင့်တွေကိုစီမံခန့်ခွဲတာဝန်ထမ်းတွေမွေးထုတ်တာစုဆောင်းတာတွေလိုအလုပ်မျိုးတွေကိုအဖွဲ့အစည်းထဲမှာလည်းမြ мян ဆန်ဆန်နဲ့ပိုးပြီးအကောင့်ထဲပေါ်ဆောင်ရွက်သွားမှာပါအခုဆိုရင်လည်းရီမင်းနီပေါနဲ့တောင်ကိုရီးယားနိုင်ငံတွေမှာကူးစက်ပြန့်နှံ့မှုတွေနဲ့အရေးပေါ်အခြေအနေတွေကိုကျမတို့တုံ့ပြန်ဖြေရှင်းမှုတွေမှာဒီအစီအစဉ်ကထိရောက်မှုရှိတယ်ဆိုတော့ရလဒ်တွေကိုလည်းတွေ့နေရပါပြီ
တိုင်းပြည်တွေမှာခိုင်မာတဲ့ကျန်းမာရေးစနစ်တွေထူထောင်နိုင်အောင်အကူအညီပေးဖို့စီစဉ်နေတယ်လို့လည်း WHO ကပြောပါတယ်နိုင်ငံတကာမှာအရေးပေါ်ကျန်းမာရေးအခြေအနေတွေကြုံရတဲ့အခါအ мян ဆုံးကင်တွယ်ဖြစ်ရှင်းနိုင်မယ်နိုင်ငံတကာအဆင့်အရေးပေါ်ကျန်းမာရေးအဖွဲ့တစ်ခုကိုလည်းထူထောင်သွားမှာဖြစ်ပါတယ်စတုဒ္ဒမြောက်အနေနဲ့ကျန်းမာရေးလုပ်ငန်းတွေအတွက်နိုင်ငံတကာလုံထုံလုံနည်းတွေကိုအကောင့်ထက်ဖို့ရေးဆွဲရမှာပုံမောအားကောင်းလာစေဖို့ရည်ရွယ်ထားတယ်လို့လည်းဒေါက်တာချန်ကပြောပါတယ
် By this I mean developing a mechanism to sound the alarm earlier and determining whether
ဆိုလိုတာကတော့အရေးပေါ်အခြေအနေကိုစောစောစီစီသတိပေးနိုင်မယ့်အစီအစဉ်တစ်ခုကိုဖန်တီးတာမျိုးရောဂါကူးစက်ပြန့်နှံ့မှုကိုစောစောစီစီတင်ပြတဲ့နိုင်ငံတွေကိုအခွင့်အရေးပေးတာမျိုးလိုစနစ်မျိုးတွေကိုဖန်တီးနိုင်တဲ့နည်းလမ်းတွေရှိနေတယ်ဆိုတဲ့သဘောပ
ါ WHO အနေနဲ့လက်တတော်ကြုံနေရတဲ့ရောဂါတွေရောနောက်ထပ်ပေါ်လာမယ့်ရောဂါတွေအတွက်ပါကာကွယ်ဆေးနဲ့ဆေးကုသမှုပေးနိုင်ဖို့သုတေသနလေ့လာမှုတွေနဲ့ထုတ်လုပ်မှုတွေကိုဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့ဒေါက်တာချန်ကပြောဆိုပါတယ်ပြုပြင်ပြောင်းလဲမှုတွေကိုအကောင့်ထက်ဖို့အားမှာအကုန်ကျများနိုင်တယ်ဆိုတာကိုလက်ခံပေမဲ့လိုအပ်တဲ့ငွေကြေးကိုဖြည့်ဆည်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းလဲဒေါက်တာချန်ကပြောဆိုခဲ့ပါတယ်ရှင်
။မနန္ဒာချန်ပြောပြသွားတာပါရှင်။ VOA American တန်ရက်စနေနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာတော့အင်္ဂလိပ်စာလေ့လာလို့သူတွေအတွက်မနက်ခင်းအင်္ဂလိပ်သင်ခန်းစာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းကောက်နှုတ်ချက်တွေနဲ့အတူသိပ္ပံနဲ့နည်းပညာအမျိုးသမီးခန္ဓာတွေကိုထုတ်လွှင့်ပေးမှာမို့လို့စောင့်မျှော်နားဆင်နိုင်ကြပါရစေ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်။ဗီယံအမေရိကန်တန်ကနေ2015ခုနှစ်ဩဂုတ်လ10ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50လိုင်းလံမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။နားဆင်ကြရမယ့်အစီအစဉ်တွေကတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်အမေရိကန်အီရန်တို့အင်္ဂလိပ်စာသင်ခန်းစာပို့ချချက်နဲ့အမျိုးသမီးကဏ္ဍမှာတော့
အရင်ကတော့ရေအလိုမျိုးမတက်ဘူးပါဘူး။အခုတော့တက်လာတော့ပြုံးပြုံးသားကြီးတက်လာတော့လေကြောက်လဲကြောက်တယ်တလိမ့်တဲ့မွေပါကင်းမာတွေလည်းအရင်ပေါ်ပါတယ်မ
လက်တလော့ရေဘေးဒုက္ခကိုရင်ဆိုင်နေကြရတဲ့အမျိုးသမီးတွေနဲ့ကယ်ဆယ်ရေးဆောင်ရွက်နေသူအမျိုးသမီးတွေရဲ့အကြောင်းကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာနားဆင်ရပါမယ်အစီအစဉ်နောက်ပိုင်းမှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါရှင်အဲ့ဒီထက်ကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုကိုရနိုင်ကမူလဆောင်ပါရှင်ရဲ့အာပေါ်မပြတ်ကောက်နှုတ်စူးစီးတင်ပြထားတာကိုလည်းအရင်ဆုံးနားဆင်ကြရအောင်ပါရှင်
Chemical weapons ban goes into force in Myanmar ဆိုတဲ့ခေါင်းစဉ်နဲ့သတင်းကိုတော့ဩဂုတ်လ10ရက်နေ့စွဲနဲ့ AFP သတင်းစာမျက်နှာမှာဖော်ပြထားပါတယ်။အိမ်မှာဓာတ်ရုလက်နဲ့သဘောတူစာချုပ်မြန်မာနိုင်ငံမှာစတက်ဝင်လာပြီဆိုပြီးစတင်ရေးသားထားပါတယ်။ဓာတ်ရုလက်နဲ့သဘောတူစာချုပ်စတင်အသက်ဝင်လာတဲ့အမြမြန်မာနိုင်ငံဟာဒီကနေ့မှာ192နိုင်ငံမြောက်ဓာတ်ရုလက်နဲ့သဘောတူစာချုပ်အဖွဲ့ဝင်နိုင်ငံဖြစ်လာတယ်လို့ The Hague အခြေစိုက်ဓာတ်ရုလက်နဲ့တားမြစ်ပိတ်ပင်ရေးအဖွဲ့ OPCW ကပြောပါတယ်။မြန်မာနိုင်ငံကအခုလိုထပ်တိုးလာတဲ့အတွက်ဓာတ်ရုလက်နက်ကင်းစင်တဲ့ကမ္ဘာကြီးဖြစ်လာဖို့အတွက်ပိုပြီးနှီးကပ်လာပြီလို့လည်း OPCW အဖွဲ့ရဲ့ညွှန်ကြားရေးမှူးအာမက်ဦးဇမ်ခူကကြေညာချက်မှာပြောထားပါတယ်။1998ကစတင်တည်ဝင်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဒီသဘောတူစာချုပ်မှာလက်မှတ်မထိုးသေးတဲ့နိုင်ငံတွေကတော့အီဂျစ်၊အစ္စရေးမြောက်ကိုရီးယားနဲ့တောင်ဆူဒန်နိုင်ငံတွေပဲဖြစ်ပါတယ်။2014ဇူလိုင်လတုန်းကတော့မြန်မာအစိုးရဟာဓာတ်ရုလက်နက်တွေထုတ်လုပ်နေတယ်ဆိုပြီးရေးသားခဲ့တဲ့အတွက်မြန်မာနိုင်ငံကသတင်းတော့9ရောက်ကိုထောင်ဒဏ်10နှစ်ကျထောင်ဒဏ်10နှစ်ချခဲ့ပါတယ်။ဒါပြင်ပြီးခဲ့တဲ့နှစ်တွေအတွင်းတိုင်းစားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေအတွင်းမှာမြန်မာအစိုးရဘက်ကဓာတ်ရုလက်နက်သုံးဆွဲတာတွေရှိတယ်ဆိုပြီးဆွဆွဲပြောဆိုတာတွေရှိခဲ့ပြီးဒါကိုမြန်မာအစိုးရဘက်ကတော့ငြင်းဆို့ထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကဓာတ်ရုလက်နက်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးတလကြာမှအဖွဲ့ဝင်နိုင်ငံဖြစ်လာတာကြောင့်အခုဆိုရင်မြန်မာအစိုးရအနေနဲ့အသေးစိတ်အချက်အလက်တွေကိုတင်သွင်းသွားဖို့လိုတယ်လို့ပြောထားပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာကမ္ဘာလုံးဆိုင်ရာကျန်းမာရေးချိန်ချောင်းမှုကပူပေါင်းဆောင်ရွက်မှုအသစ်ကိုဖြစ်ပေါ်စေတဲ့ဆိုတဲ့ခေါင်းစဉ်နဲ့ကျန်းမာရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတော့ divex.com မှာရေးသားထားပါတယ်။ကမ္ဘာလုံးဆိုင်ရာကျန်းမာရေးဌာနက Washington DC မှာအခုသတင်းပတ်အတွင်းကျင်းပတဲ့ငပြားရောဂါတိုက်ဖျက်ရေးဆွေးနွေးပွဲကိုမြန်မာနိုင်ငံအဖွဲ့အစည်းအသီးသီးကကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။မြန်မာနဲ့အိန္ဒိယနယ်စပ်တောင်ပေါ်ဒေသတွေမှာငပြားဆေးမတိုးတဲ့အခြေအနေကကမ္ဘာလုံးဆိုင်ရာငပြားရောဂါတိုက်ဖျက်ရေးကိုချင်းချောင်းနေပြီးတကယ်လို့သာအဲ့လိုဆိုရင်ဆေးမတိုးတဲ့ငှက်ဖျားယောဂါပိုးကအာဖရိကတိုက်ကိုပါရောက်ရှိပြီးတော့လူသားပေါင်းများစွာရဲ့အသက်အန္တရာယ်စိုးရိမ်ရနိုင်ပွဲရှိတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအကောင်းဘက်ကမျှော်လင့်နိုင်တာတွေလည်းရှိပြီးတော့ငှက်ဖျားယောဂါတိုက်ဖျက်ရေးကအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေလူမှုအဖွဲ့အစည်းတွေကြားမှာပူးပေါင်းဆောင်ရွက်ခြင်းနဲ့စိတ်တွေဖြစ်လာနိုင်တယ်လို့တချို့ကမျှော်လင့်နေကြပါတယ်။ဆိုရနဲ့တိုင်းသားအဖွဲ့တွေကြားနိုင်ငံရေးသဘောတူညီချက်ရသည့်တိုင်အောင်စောင့်နေလို့မရပဲငှက်ဖျားယောဂါတိုက်ဖျက်ရေးအတွက်အမြန်ဆုံးပူးပေါင်းဆောင်ရွက်မှုတွေရှိဖို့လိုတယ်လို့ဆိုပါတယ်ဒီလိုဆင်းမတိုးတဲ့ငှက်ဖျားယောဂါပိုဖြစ်လာတာကြောင့်စစ်တပ်နဲ့တွဲမလို့ပဲအပြစ်ရဲ့စာချုပ်လက်မှတ်ထိုးပြီးတဲ့အထိစောင့်နေမယ်ဆိုရင်တိတ်နောက်ကျသွားနိုင်တယ်လို့ IGH အဖွဲ့ရဲ့ဒါရိုက်တာ Chris Blow ကပြောပါတယ်ဒါပြင်လာမဲ့ရွေးကောက်ပွဲမှာဘယ်ပါတီပဲအနိုင်ရရငှက်ဖျားယောဂါတိုက်ဖျက်ရေးအတွက်ဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့လည်းမြန်မာဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်ရဲ့ဆရာဝန်ဒေါက်တာတင်မျိုးဝင်းကပြောပါတယ်တကယ်လို့နိုဝင်ဘာရွေးကောက်ပွဲဟာမျှော်လင့်ထားသလိုဖြစ်မလာခဲ့ရင်လဲအမေရိကန်ရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီအပါအဝင်တခြားအဖွဲ့တွေအနေနဲ့မြန်မာနိုင်ငံမှာငှက်ဖျားယောဂါတိုက်ဖျက်ရေးလုပ်နေတဲ့အစီအစဉ်တွေကိုမရက်ဆိုင်တင်ဘူးလို့ blog ကသတိပေးလိုက်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့ divex.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကိုရနိုင်ဖော်ပြသွားတဲ့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကနေခုတခါတော့ American Style Iranian တို့အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လာလတ်တန်စီစဉ်ပို့ချပေးထားပါတယ်ရှင
်ဒီနေ့မြန်မာတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက B-I-T-E, bite ka, kaitara. T-H-E, the, BULLET bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကြိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ်idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbs ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ company တွေဟာအန်ကျိတ်ပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လို့ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဖြစ်ပါတယ်
ဒေါ်လာလာဒါရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုလည်းနှာစေရပါဦးမရှင်မြန်မာနိုင်ငံမှာမိုးသက်ထန်ရေကြီးမှုတွေကြောင့်ရေဘေးသင့်ဒုက္ခတွေ၃သိန်းကျော်သွားပါပြီအခုလိုရေဘေးဒဏ်သင့်သူတွေထဲမှာအမျိုးသမီးတွေအများပြားပါဝင်တယ်လို့ကယ်ဆယ်ရေးဆောင်ရွက်ရမှာလည်းအမျိုးသမီးတွေပါဝင်ကြပါတယ်သူတို့တွေရဲ့ကိုယ်စီအတွေ့အကြုံတွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာဒါကစီစဉ်တင်ဆက်ပေးထားပါတယ်ရှင
'Cause it only serves to make me more determined to achieve my final.
Okay, tomorrow you are my year. Don't any of my new party. So I'm also going to you are Lara. Dukkha re yauk pi lo khle ri ne matat pi ni pi lo a jin chie la ba de ma. Ka sa ye de o be a myan kho pi lo be a myan la ba de. Aku la tat ni dong ma be ye a ja de. Song le myo ya nau chan be ma ba. Bo gong ma.တော့ကလေးရောက်တာတော့အမအခုချိန်ထိတောင်အပူတွေမငိမ့်သေးပါဘူးခလေးတငယ်လေးတွေနဲ့ရေတွေကလည်းညှုပ်နေတယ်ဆိုတော့ထတော်လေးဟိုမှာဒုက္ခဒုက္ခတွေနဲ့လာရတာပါအမအခုတော့အိမ်ကြီးကတော့ညှုပ်နေပြီလို့ကြားပါတယ်ယောက်ျားဦးကြီးကတော့နေပါတယ်မိန်းမကလေးတွေနဲ့ကလေးသေးလေးတွေကများတယ်အရင်တော့ကရေအလိုမျိုးမတက်ဘူးပါဘူးဒီလောက်တက်လာမယ်လို့လည်းမရည်မှန်းတာပါဘူးအခုတော့တက်လာတော့ပြုံးပြုံးသားကြီးတက်လာတော့လေကြောက်လဲကြောက်တယ်တလိမ့်တယ်မွေသားကင်းမတွေလည်းအရင်ပေါ်ပါတယ်မှာအတက်အန်တွေတွေလည်းစိုးရင်ရတယ်ဘာလို့ပြန်လို့ရှိရင်တော့ဘလို့ဒုက္ခနဲ့ရင်ဆိုင်ရအောင်မယ်ဆိုတာတော့ကျမတို့လည်းမသိသေးပါဘူးအခုလဲတွေနဲ့ရေတွေလည်းမြုပ်ကုန်ပြီ
အဲ့ဒါကတော့ကိုတိုင်30မြို့နေတဲ့ကရေဘေးတန်တဲ့အမျိုးသမီးတူ VOA ကိုရင်ဖွင့်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဇူလိုင်လကုန်ကစပြီးမုတ်တုံမိုးကြီးခဲ့တဲ့အပြင်ဘင်္ဂလားပင်လယ်အော်ကတိုက်ခတ်လာတဲ့ကိုမန်မုန်တိုင်းတန်ကြောင့်ကြီးရကြီးပြီးလေပြင်းကြခဲ့လို့ပြည်နယ်နဲ့တိုင်းပေါင်း12ခုတို့မှာလူ3သိန်း3000ကျော်ရေဘေးသင့်ခဲ့ပြီးလူပေါင်း88ဦးသေဆုံးကလေမြေဧကပေါင်း2သိန်း 18,000 ပျက်စီးခဲ့တယ်လို့လူမှုဝန်ထမ်းကေဇေးရီနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနရဲ့ဩဂုတ6ရက်နေ့ထုတ်ပြန်ချက်အရသိရပါတယ်ဒီဘေးဒဏ်အဆိုးဆုံးခံခဲ့ကြရတဲ့ဒေသတွေကတော့မူကောင်ကောလင်ဝန်တိုကလေးချင်းပြည်နယ်မြို့နယ်အများစုရခိုင်ပြည်နယ်မြို့နယ်များစုမကွေးတိုင်းဒေသကြီးပွင့်ဖြူနဲ့ဆလင်းတို့အပြင်ဧရာဝတီတိုင်းအတွင်းမှဆိုငဝင်မြေရီနဲ့ဧရာဝတီမြေရီစိုးရင်ရီမှကြီးတဲ့အတွက်အထူးသဖြင့်ဟင်္ဒရာနဲ့ညောင်တုံးတို့ဖြစ်ကြပါလေဟင်္ဒရာမြို့နယ်မှာအခြေအနေဘယ်လိုရှိပါသလဲရေဘေးသင့်ဒေသခံအမျိုးသမီးတဦးကိုမေးကြည့်ခဲ့ရမှာတော့
အတွေ့အကြုံကတော့ညီမတို့ဒီသက်သက်တကူပေါ့နော်ဒါမျိုးလည်းမကြုံဘူးစိုးရင်ရတဲ့အခြေအနေကလောကီတွေကလည်းဆိုလို့ရှိရင်ကအဲ့တော့လက်ရှိဒီဟင်္ဒရာမှာဆိုတဲ့နေ့စဉ်နဲ့ညပေါ့နော်ရင်းတစ်ဖိတ်ဖိတ်နဲ့ဒီဟာကြီးကိုကြာတာလေးကျိုးတော့ကကျိုးမလားပြန်မလားဆိုင်ကိုချိန်တန်ညာဆောင်းတိုင်းနေရတယ်အခုဒီမိသားစုကိုလည်းဝန်ဆင်းကြတာမှာလည်းတော်တော်ချမ်းသာရတယ်ပေါ့နော်ဒီချုပ်ဒေတာတွေမှာဆိုပြီးလို့ရှိရင်လုံးဝလာပါတယ်အခုဒီဆောင်ပြမရသေးတဲ့နေရာလေးပေါ့နော်အဲ့လိုမျိုးတွေရှိတယ်အင်းငယ်အောင်သူကညီမဆင်းသွားတယ်ဆင်းသွားတဲ့အခါမှာဆိုလို့ရှိလို့ရှိရင်တချို့အိမ်ကြီးမှာပေါ့နော်ကြီးရတရွာလုံးမှာအင်းတီတရွာလောက်ရှိလို့ရှိရင်တရွာလုံးမှာမှ ဟိုတောင်းရင်လာပဲတယ်တောင်းရင်လာဆိုတာကဟိုမတရားရည်ဒီပေါ်မှာတနေ့အမိကဘယ်လိုဖြစ်နေလဲဆိုတော့ကြည့်ဖို့လည်းနည်းနည်းမရှိဘူးနည်းနည်းရှိနေတယ်ဗျာဘာပြန်နေရလဲမရှိဘူးပေါ့နော်မရှိတဲ့အခါကျတော့ကျွဲနွားကြီးလည်းဒုက္ခရောက်တယ်နောက်ပြီးတော့လူကြီးကလည်းအိမ်ပေါ်မှာပေါ့နော်ထောင်သားထိအောင်စင်လေးတွေထိုးနေရတဲ့အခြေမျိုးတွေပေါ့နော်အဲ့လိုမျိုးကြီးလည်းတွန်းကြည့်ရတယ်ဒီနှစ်နာမှလည်းနေ့စဉ်နဲ့ညပေါ့နော်ရင်းတစ်စိတ်စိတ်နဲ့ဒီဟာကြီးကိုတတားရဲကျူတော့နာတယ်ကျိုးမလားပြန်မှာပါကြီးချိန်တန်းည
ရီဘီကေဇရေးတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာကအကူအညီထောက်ပံ့တွေပေးနေကြသလိုပြည်တွင်းရှိအစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူသားချင်းစာနာမှုတွေတနိုင်တစ်ပိုင်းလုတ်ကိုင်းနေကြတဲ့သူတွေအများပြားရှိခဲ့ပါတယ်။အခုလိုအကူအညီပေးတဲ့သူတွေထဲမှာအမျိုးသမီးတွေလည်းအများပြားပါရမှာ88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကမမီမီလေးတူပါဝင်ဖြစ်ပါတယ
်။ကျမတို့ဒီဒီကနေ့ဒီကနေ့ပြည်လူ့ဖက်စီအနေနဲ့ကတော့ကျမတို့ဒီအလှူကောက်ခံခြင်းလည်းတစ်လှည့်လုပ်ပါရယ်ပေါ့နော်။ညံငုံမျိုးတွေမှာနေရာအနှက်လှည့်လေပြီးတော့ဒီဒီစိတ်ဝင်စားတဲ့ရုပ်ရှင်မှုပညာရှင်တွေပေါ့နော်။မင်းမလီတွေမိနာတွေအဲ့ဒါတွေနဲ့အချင်းကျမတို့ကိုယ်တိုင်ပြည်သူကြားကိုဆင်းပြီးတော့အလှူကောက်ခံခြင်းတွေလုပ်တဲ့ရရှိလာတဲ့အလှူတွေကိုအလဟတ်တမတိအောင်လို့ကိုယ်ပိုင်ကိုကြပါတော့။အဲရေးသေးတဲ့လူတွေနေရာတွေကိုယ်ပိုင်ကိုကြသွားတယ်။ဒါပြီးတော့တို့လူရန်မှုတွေလုပ်ခဲ့ရပါတော့။လူရန်မှုဆိုတဲ့အခါမှာလည်းအလဟတ်တမတိအောင်လို့များသောအားဖြင့်အခုဖြစ်နေတာကဟိုရုပ်ပြအမြင်ကြောက်လာတဲ့ဟာမျိုးမဟုတ်ပဲနဲ့ပေါ့နော်။ဟိုမုံတိုင်းနာပြည့်လူမျိုးမဟုတ်ပဲနဲ့ဒီဒီတို့ရာစေပောက်တာပေါ့နော်။စေစုရာမှုစေပောက်တာကိုဖြစ်တဲ့အခါကျတော့လူရဲ့အဝတ်အစားတော့ပြင်နိုင်တော့အဝတ်အစားပြဿနာတော့မရှိဘူးပေါ့။ဒါပေမဲ့အလုတ်ကိုင်းကြီးကျက်ပြီးသွားတဲ့အခါကျတော့ရေကြီးပြီးတော့လေဘာလို့မှမရှိတဲ့အခါကျတော့စောင့်ဝင်နေတဲ့ပြဿနာရှိတယ်၊ကျန်းမာရေးပြဿနာရှိတယ်။အဲကျမတို့ကအဲရေကြီးနေတဲ့ဒေသတွေထိသွားပြီးတော့ပေါ့နော်။ပထမဆက်လီအရာဝတိုင်းဆိုဆက်လီနဲ့သွားတယ်၊ဒီကြွားတဲ့တောက်ရှိတွေနဲ့ဝင်သွားတယ်ပေါ့နော်။ဝင်ပြီးတော့ကျမတို့ဒီဒီကဲမှုတွေလုပ်ပေးခဲ့တယ်ပေါ့။လူရက်ဆက်တီအပေါ်မှာလည်းစာပေးတောက်ယူခြင်းမရှိဘူးတော့တစ်ခါကျမတို့ပြန်လာပြီးတော့နောက်ထောက်ပြန်သွားရင်ဘယ်လိုမျိုးဟာတွေပေါ့လုပ်ပေးရမလဲဆိုအောင်လုပ်ခဲ့တယ်လေ
။ဒါပြင်ရေကြီးတဲ့နေရာတွေကိုကူညီကယ်ဆယ်ရေးတွေကျိုးပန်းရမှာတွေ့ကြုံရတဲ့အခက်အခဲတွေနဲ့ပတ်သက်လို့လေမမီမီက
ဒီမကူတဲ့ပြဿနာပေါ့နော်ကောင်းလင်းဘက်မှာတော့သူကပိုပြီးကြောက်ရကောင်းတာတောင်တချောင်းကြီးပေါ့တောင်တချောင်းကြီးဆိုတဲ့ဟာဆန့်လို့မရဘူးပေါ့နော်အချိန်မီကြောက်လာမှိုင်းနေပေါ့ဧရာဝတီကျောသားတော့လေဟိုတချို့နေရာတွေမှာဟိုဝဲရှိတာလေးတွေရောရှိတာပေါ့နော်ဒါပေမဲ့ဟိုအားလုံးမမလေးစူပါမျိုးရောဒီကူတဲ့တွေနဲ့မကူတဲ့တွေနဲ့အဲ့လိုကိလေမမလေးသွားတဲ့ခါကျတော့ဒီစိတ်လေးတွေလည်းတိကျောက်ခဲ့ရတာပေါ့နော်အခက်အခဲကတော့အားလုံးမှာဆက်ကျစီပါတယ်ဒါပေမဲ့ကျမတို့အခက်အခဲကအဲ့လောက်အရေးမကြီးပါဘူးကျမတို့စုံလို့နေရတဲ့အခက်အခဲကဒီလိုပဲပါမှန်လေးပါပဲဒီလိုဒီပဲအေးဆေးဆေးဟိုကြောက်ချက်သွားနေကြပါတယ်တကယ်တည်းအစ်ဒုက္ခရောက်နေတယ်တကယ်ရည်ပြီးစင်နေတယ်ဒီသားကပြည်သူလူအတွက်ပဲအရေးကြီးတာပါအဲ့တောင်မှကျမတို့အခက်အခဲဆိုတာကတော့ကျမတို့မှာအခက်အခဲကိုရှိတယ်ဆိုတာသူကမျိုးအောင်ကျမတို့မပြောချင်ပါဘူးဘာဖြစ်လို့လဲကျမတို့ကျေးဇူးတော်ပါတော့ပါမန်ဆိုချက်သွားတဲ့ဟာမျိုးလေးပါတကယ်ဒုက္ခရောက်နေတဲ့အိုးမဲ့အိမ်မဲ့ပေါ့နော်အညာရည်ပြည့်ရည်ရည်ပြည့်ပြီးပြန်လေးတွေပြက်စီအဲ့ဒီလိုပြောင်းကင်းနေရှိမြုပ်ပေါ့နော်သဘာကင်းနေလေရာတွေမြုပ်လောက်ကင်းနေရှိအဲ့လိုမျိုးဖြစ်သွားတယ်ကျွန်တော်တို့တီတီတွေအတွက်ဆိုကျွန်တော်တို့ခံစားရတာပါကျွန်တော်တို့ဆက်ခဲ့ရတာကျွန်တော်တို့ပြောပါလောက်ပါလို့ရှိ
ခုလိုမူတီထန်စွာရွတ်သွတ်မှုနဲ့တောင်ကျရည်တိုက်စားမှုတို့ကြောင့်မြေထာလန်ကာလာနဲ့တရားတွေအများပြားပျက်စီးခဲ့ပြီးရည်ကြီးတဲ့နေရာတွေနဲ့လမ်းပန်းဆက်သွယ်ရေးခက်ခဲကြတာဖြစ်ပါတယ်။ဒီလိုလမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်ကယ်ဆယ်ရေးပစ္စည်းတွေကိုပို့ဆောင်ရမှာအကောင့်ထက်အဆိုးဖြစ်ရတဲ့အားနည်းချက်တွေတွေ့ရတယ်လို့လည်းမမီမီကထောက်ပြခဲ့ပါတယ်
။အဓိကအားနည်းချက်ကတော့တစ်ခုအပိုင်းမှာတော့ဟိုပေါ်တော့အခုကျမတို့မနေ့ကသွားခဲ့အပိုင်းဆိုတစ်ခုဆိုရှင်ဒီအဲ့ဒီတကဘာမှမလုပ်ပြီးနိုင်တဲ့အပိုင်းကြီးရှိရပေါ့နော်အဲတချို့နေရာဒေသတွေမှာတော့လေဒီနိုင်ငံတော်ဘက်ကသွားပြီးတော့လုပ်ပြီးနေရာကြီးရှိရပေါ့နော်နောက်ပြီးတော့တချို့ကတော့နီးပညာစနစ်ပေါ့နီးစနစ်မကြတာတွေပေါ့ဥပမာဆိုလို့ရှိရင်စိုင်းအိတ်ကိုရဟိုင်နေနဲ့ပြထားတယ်ပေါ့စိုင်းအိတ်ကိုရဟိုင်နေနဲ့ပြထားတဲ့အခါမှာဒီနိုင်ငံမှာတော့ပါမုံးစောက်တွေမုံးစောက်တွေရဟိုင်နေနဲ့ပြထားတာလေအဲ့ခါတော့ပြဿနာမရှိဘူးဒါနဲ့ဒီတော့ဝတ်ကြီးတဲ့စိုင်းအိတ်ကိုရဟိုင်နေနဲ့ပြထားတဲ့အခါကတော့အောက်လေးရောက်တော့စိုင်းအိတ်ကကိုယ်ပြီးတော့ပေါ့နော် Facebook မှာတက်လာတဲ့ပုံစံမျိုးဒီအချိန်မီတိုင်းနဲ့ဟိုလူကြီးကစားမရတာကြီးပေါ့နော်အဲ့တော့ကျွန်တော်တို့ကနည်းနည်းမိပညာလေးတွေအပ်တယ်ပေါ့ကယ်ဆယ်ရေးမှာပေါ့နော
်လက်ရှိရေးပိတန်တင်ရင်ဆိုင်နေရတဲ့တိုင်းနယ်ပြည်နယ်အများစုတို့ဟာလေစီးရဲမွတ်တည်တဲ့ဒေသတွေဖြစ်ကြတယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်ဒီချိန်ထဲမှာပဲလူဦးရေစုစုပေါင်းရဲ့30နှစ်ရာခိုင်နှုန်းဟာကလေးတွေဖြစ်ကြတဲ့အတိုင်းကလေးတွေအနေနဲ့ပထမစီရဲ့ပြိပခတ်တံခံကြရသလိုခုတခါလေရေပိတံတင့်ကြတဲ့အတွက်ဘီးဒုက္ခကိုနှကြော့ပြန်ရင်ဆိုင်နေရပွဲရှိတယ်လို့ UNICEF ကသတိပေးထားပါတယ် ခုလိုအကာအကွယ်မေ့ကြတဲ့ကလေးတွေကိုရေပြီးကနေကဲတင်နှံရေးမှလည်းမိခင်တွေရဲ့အခန့်ကန်တာဟာအရေးကြီးလှပါလေရေးကြီးခဲ့တဲ့လက်ပတော့မှမိခင်တူဦးအနေနဲ့ကလေးငယ်ကိုဘယ်လိုကဲတင်ခဲ့ရသလဲဆိုတဲ့ဒေသခံအမျိုးသမီးတူဦးရဲ့ပြောပြခြင်းနဲ့တူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလေရှင
်အဲ့ဒီရေသားတက်လာတဲ့အခါကျတော့သူတို့ကလေးတွေသူတို့ခေါ်ပြီးတော့ပြေးရတာလေမဘာမှဟိုယူချင်မရှိတော့တာဒီကိုဘာမှယူချင်ဘူးဒီကားအဝတ်နဲ့ကားဒီတိုင်းကြီးကပြေးလာတာလေသူကလေးတွေချီပြီးပြေးလာတယ်ကလေးဆိုလို့ရှိရင်အထက်ပေါ်ရှိဟိုလဝါလေးတော့ပြင်ပြီးတော့ဖြီးဥရောက်ပြီးတော့ခေါ်လာရတာကလေးလေးကလေဝေးဟိုမူးထွားကစားကလေးတိတ်တိတ်အရွယ်လေးကြီးဖြစ်တော့လေမအင်းရတော့ရေကိုအမွန်းခံပြီးတော့ကလေးကိုထွက်ကိုမြောက်ပြီးတော့ရေကတစ်ခုတစ်ပေါင်ပြင်နေတဲ့အတွက်ကလေးကိုပဲလွတ်အောင်မြောက်ခေါ်ပြီးတော့ဒီလမ်းကြီးအောင်ရအောင်ပြေးလာခဲ့တာပါ
You can bend but never break me. အမျိုးသမီးကဏ္ဍကိုခုလိုတောက်ကြနေညပိုင်းတော့အတုထုတ်လွှင့်ပေးထားတာဖြစ်ပြီးခုလိုစနေမနေ့ပိုင်းမှာတော့ပြန်လဲထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သိပ္ပံတဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါရဲ့ရှင်။
မြန်မာနိုင်ငံမှာဆက်သွယ်ရေးကုမ္ပဏီတွေများလာတာနဲ့အမြင်နေချက်မဟုတ်တဲ့ဆက်သွယ်ရေးတာဝန်တန်းကြီးတွေကိုတွေ့လာရတာမို့ဒီတန်းကြီးတွေကနေဘန်အန်ဒီရီများပေးနိုင်မလဲလို့သိချင်နေသူတွေအတွက်ဒီတန်းကြီးတွေကထုတ်လွှင့်နေတဲ့လှိုင်းတွေအပြင်သတိထားဖို့လိုအပ်တဲ့တခြားလျှက်စက်တန်းလိုက်လှိုင်းတွေအကြောင်းကိုဒီတစ်ပတ်မှာပြောပြပေးမှာပါ။သဘာဝအလျောက်ထုတ်လွှင့်နေတဲ့လျှက်စက်တန်းလိုက်လှိုင်းတွေနဲ့ပြည့်နေတဲ့ကမ္ဘာလောကကြီးထဲမှာမျက်စိနဲ့ကောင်းကောင်းမြင်နိုင်တဲ့လှိုင်းတွေရှိသလိုမမြင်ရတဲ့လှိုင်းမျိုးတွေလည်းရှိနေပါတယ်။လှိုင်းတွေကိုလှိုင်းလျားပေါ်မူတည်ပြီးအမျိုးအစားတွေခွဲထားတာပါ။ဂါမာရောင်ကြီးတို့ X-ray တို့ခရမ်းလွန်ရောင်ကြီး UV ray တို့လိုအလျားတူတဲ့လှိုင်းတွေဟာစွန့်ရင်မြင်မှားကြပြီးအနီးအောက်ရောင်ကြီး microwave လှိုင်းနဲ့ radio လှိုင်းတို့လိုလှိုင်းလျားရှည်သွားရင်တော့စွန့်အားကပိုးပြီးညော့သွားတာဖြစ်ပါတယ်။ဒီအထက်မှာလူတွေရဲ့မျက်စိနဲ့မြင်နိုင်တဲ့ရောင်စင်တွေပါတဲ့အလင်းရောင်ကတော့အလဲအလတ်လှိုင်းတွေဖြစ်ပြီးသူတို့ရဲ့တက်တီစွန့်ရင်နဲ့ပြင်းအားတွေနဲ့ပတ်သက်ပြီးယူပဗေဒပညာရှင်ဆရာကြီးဒေါက်တာဦးတင်လှိုင်ကအခုလိုရှင်းပြပါတယ
်။ဆရာစစ်တန်လိုက်လိုက်အမျိုးမျိုးရှိတယ်လှိုင်းလေးရလိုက်ပြီးတော့မျက်စိနဲ့မြင်နိုင်တဲ့ဟာကအပြာရောင်ခရမ်းရောင်အပြာရောင်အစေးနော်အဝါအနီဆိုပြီးတော့ရောင်စင်ပေါ့လေအဲ့ဒါတွေကရိုးရိုး visible light မျက်စိနဲ့မြင်ရတယ်ဟိုတမားဖြစ်ဆိုရင်ဘာမှမဖြစ်ဘူးသို့တော်လည်းပဲအလွန်ကြီးအလင်းရောင်ကအားကြီးလို့ရှိရင်အလင်းရောင်ရဲ့အားဆိုတာနှစ်ခုရှိတယ်တစ်ခုကအဲ့ဒီအလင်းရောင်လှိုင်းရဲ့စွမ်းအင်နောက်တစ်ခုကလှိုင်းရဲ့အတိုင်းအတာပေါ့လှိုင်းကသိပ်အားကြီးတာ intensity လို့ခေါ်တဲ့ဟိုက energy เนาะအဲ့တော့ energy အရပြောလို့ရှိရင်တော့သက်ရှိ cell တွေကိုတချို့အလင်းရောင်တွေကဖြည့်ဆည်းနိုင်တဲ့အတိုင်းအတာလေးရှိတယ်သို့တော်လည်းဖြည့်ဆည်းတော်လည်းပဲပြည့်စည်ဖို့အခွင့်အလမ်းကသိပ်လှိုင်းရဲ့အားမကြီးဘူးဆိုရင်လိုင်းပြင်းအားမများဘူးဆိုရင်တော့မပြည့်ဘူးပေါ့ဗျာပြည့်ဖို့ခက်တာပေါ့စွမ်းရင်ဆိုတာလေးကိုဥပမာပေးရလို့ရှိရင်ကလေးကပြည့်လိုက်တဲ့လေးကွာလေးနဲ့ပြည့်လိုက်တဲ့လောက်စားလုံးမှန်တာနဲ့အမြောက်ဆန်မှန်တာနဲ့မတူဘူးပေါ့ဟုတ်လားနော်အမြောက်ဆန်ကသိပ်စွမ်းရင်ကြီးတယ်ဟိုလောက်စားလေးကစွမ်းရင်သိပ်မရှိဘူးနော်ပေတော့အောင်မဖြစ်ဘူးပေါ့နော်အဲ့တော့ခုနစွမ်းရင်ဆိုတာအဲ့ဒါအမြောက်ဆန်ကြီးနဲ့လောက်စားလုံးလေးကွာတာမျိုးကစွမ်းရင်နောက်တစ်ခုကပြင်းအားဆိုတာကြတော့ပါအောင်ဆိုတော့တစ်စက္ကန့်ကိုလောက်စာတလုံးလာတာနဲ့တစ်စက္ကန့်ကိုလောက်စာအလုံးတရာမှန်တာနဲ့မတူဘူးလေအဲ့တော့အရေအတွက်ကိုဆိုလိုတယ်အဲ့ဒါ intensity
စွမ်းအင်ကြီးမတဲ့လှိုင်းတွေရဲ့အန်ဒီယကိုကြည့်အောင်ပ
ါစွမ်းအင်အများဆုံးဟာတွေကဘာတွေလို့ဆိုတော့ကျွန်တော်တို့နျူကလ িয়ার ဘုံးတွေဘာတွေကထွက်တဲ့နော် gamma rays တို့ x-ray တို့နော် x-ray ဆိုတော့ကျွန်တော်ဆေးဥမှာဓာတ်မှန်ရိုက်တဲ့ x-ray လည်းပါတယ်ဗျအဲ့ဒါတွေကစွမ်းအင်အင်မတန်ကြီးတယ်ထိတာနဲ့ cell တွေပြည့်တယ်ဟိုဆေးဥမှာဓာတ်မှန်ရိုက်ခိုင်းရင် cell တွေပြည့်တာပဲအဲ့ဒါကြောင့်အကြာကြီးမရိုက်ရဘူးခဏခဏမရိုက်ရဘူးအန်ဒီယေရှိတယ်ဟိုကျွန်တော်တို့ကလည်းတစ်ဖက်ကယောဂါသိကျင်တော့နော်အန်ဒီယေနဲ့အကျိုးအမြတ်ချင့်ညင်ပြီးတော့ရိုက်တာဒီလောက်ကလေးရိုက်ရင်တော့ဘာမှမဖြစ်ဘူးပေါ့နော်ဆိုပြီးတော့ဓာတ်မှန်ရိုက်ကြတယ်အဲ့တော့ဓာတ်မှန်ရိုက်တာအန်ဒီယေရှိတယ် cell တွေပြည့်တယ်မျိုးရိုးပြီးစားတွေပြောင်းသွားနိုင်တယ်ကင်ဆာတွေသွေးကင်ဆာတွေဖြစ်နိုင်တယ်အင်မတန်များရင်ပေါ့လေ
လူတွေတီးခြားထုတ်ယူထားတဲ့ X-ray လှိုင်းတွေနဲ့ဓာတ်မှန်ရိုက်ရကနေကျုံရနိုင်တဲ့အန်ဒီယေတွေအပြင်တဘာဝတိုင်းထွက်လွန်နေတဲ့ခရမ်းလွန်ရောင်ကြီးရဲ့အန်ဒီယေကလည်းမသေးပါဘူး
။ကျွမ်းရင်သိပ်များတာက X-ray တို့ Gamma ray တို့နော်အဲ့ဒါများတယ်။အဲ့သူ့ပြီးရင်ကျွန်တော်တို့ခရမ်းလွန်ရောင်ကြီးပေါ့ UV Ultraviolet အဲ့ဒါတော့ဒီကမိုးလေဝသဆရာတွေလည်းပြောနေပါပြီ။ရန်ကုန်မှာ UV ညွှန်းကိန်းမလောက်ပါညာ။အဲ့ဒါလည်းသိလာတယ်သူကနော်။န နေဘူးတဲ့ထွက်လို့ရှိရင်ဥပမာသင်းညာရေကစားကြတဲ့အခါကျရင်နော်တနေဘူးရေကစားပြီးမျက်နှာကြီးတင်းနေတာသိကြပါလိမ့်မယ်နော်အဲ့တော့အဲ့ဒါဘာဖြစ်တောင်းဆိုတော့အေးပြားကဆဲလေးပြက်တာခြောက်သွားတာပေါ့ဗျာသေးချက်ကြီးနေလန်းလိုက်တယ်လို့ခြောက်ကျွတ်သွားတာအဲ့ဒါက UV အဲ့တော့ UV ပြီးရင်ခုနပြောတဲ့မျက်စိနဲ့မြင်ရတဲ့အလင်းရောအဲ့တော့သူကတော့တိတ်မဖြစ်စေနိုင်ဘူးနော်တိတ်မဖြစ်နိုင်စေနိုင်ဘူးဆိုပေမဲ့အလုံးကိုများလို့ရင်တော့ဖြစ်တယ်အလင်းအမှုန်တွေကထိတာတိတ်များလို့ရှိရင်အလင်းဆိုင်တွေအာကြီးလုံးလို့ရှိရင်ကျွန်တော်မျက်စိကန်းသွားနိုင်တယ်ကျွန်တော်နေဟိုတဲ့တဲ့ကြည့်အဲ့ဒါတနာကြီးလောက်စိုက်ကြည့်မယ်ဆိုရင်မျက်စိကန်းသွားမယ်အဲ့ဒါထိတဲ့အတိုင်းအတာပေါ့နော်ထိတဲ့ပမာဏများပြားမှုသွားရင်များတာမဟုတ်ဘူးဟိုခင်ခုနလောက်စာမှန်တယ်လို့ပဲတစ်လုံးနဲ့မှန်တော့လူမသိဘူးနော်အလုံးတစ်ပေါင်းလောက်မှန်ရင်တော့သွားမှာပေါ့ဗျာအဲ့အဲ့လိုပေါ့မျက်စိနဲ့မြင်ရတဲ့အလင်းထဲမှာနော်သွားရင်အများဆုံးကခရမ်းရောင်နောက်အပြားအစိမ့်အဝါနောက်အနီပြီးရင် infrared ဆိုတာရှိတယ်အနီအောက်ရောက်ညီလို့ခေါ်တယ်မျက်စိနဲ့မမြင်ရဘူးအနီနဲ့ကပ်နေလို့အနီရောက်နော် infrared ကလည်းဟိုနင်းရင်ဘာမှမဖြစ်ပါဘူးမြားရင်တော့လောင်တာပဲအဲ infrared ဘီဆိုရင်အနည်းဆုံးကတော့နော် microwave နဲ့ radio wave microwave ဆိုတဲ့ line နဲ့အဲ radio line နော
်ဒီဆွမ်းရင်တိတ်မမြင်တဲ့အလင်းတွေကရောင်စင်တွေရဲ့ဆွမ်းရင်နဲ့အနီအောက်ရောင်ကြီးတွေရဲ့အဆွမ်းတက်တီကိုလည်း short တွေ့လို့မရတယ်လို့အခုမြန်မာနိုင်ငံမှာတွေ့လာနေရတဲ့ဆက်သွယ်ရေးတာဝါဒဏ်ကြီးတွေကနေထုတ်လွတ်တဲ့ရောင်ကြီးလှိုင်းတွေရဲ့အခြေအနေကရောဘယ်လိုရှိပါလဲ
။ဟိုတယ်လီဖုန်းဆက်သွယ်တဲ့တာဝါဒဏ်ကြီးတွေ microwave လွတ်တယ်။ microwave လွတ်တဲ့အခါကျတော့ microwave ကစွမ်းအင်အနည်းဆုံးဖြစ်တယ်။ဘာနဲ့အတူတုံးဆိုရဟိုကလေးလွတ်လိုက်တယ်နော်ဟိုဆက်ကူစွန်လေးနဖူးလာမှန်တယ်လို့ပေါ့ဘာမှမဖြစ်ဘူး။တခုတည်းဆိုရင်သို့တော်လည်းပဲမှန်တာပိတ်များလုံးလို့ရှိရင်ပိတ်ပြီးတော့အာကြီးလုံးလို့ရှိရင်တော့နော်အရေအတွက်များလုံးလို့ရှိရင်တော့မခံနိုင်ဘူးအရေပြားလည်းထိတယ်နောက်ပြီးတော့အသားလည်းပဲလောင်ကျွမ်းသွားနိုင်တယ်အဲ့တော့ဘယ်မှာသိနိုင်လို့ဆိုတော့မိဖို့ရောက်မှသုံးတဲ့ microwave oven microwave မိဖို့လေချက်မင်းချက်မင်းလောက်ထည့်ပြီးနှွေးလိုက်လို့ရှိရင်ပူကျက်လာတယ်လေအဲအဲ့ဒါအတိုင်းဒါဒီ microwave line တစ်ခုချင်းစီရဲ့စွမ်းအင်အရာတော့ဖြစ်ဘာမှမဖြစ်ဘူးဖြစ်ဖို့အခွင့်အလမ်းအင်မတန်နည်းတယ်နည်းတော့လည်းပဲထိတဲ့ဟာကြီးကအရေးအတွက်သိမ့်များလို့ရှိရင်အသားကြည့်ရတယ်လို့ကြက်သွားမယ်အရေးကြီးတာက microwave ကသူ့ရဲ့စွမ်းအင် energy ကဘယ်လောက်အရေးမယူ intensity အားဘယ်လောက်နဲ့လွတ်နေလဲနော်သဘာဝလောကမှာတော့နေကလာတယ်နောက်နေလိုတခြားဂျူကြီးတွေကနေပြီးတော့လာတဲ့ microwave တွေ radio wave တွေအများကြီးပဲရှိတယ်ဒါပေမဲ့အဲ့ဒီသဘာဝမှာရှိနေတဲ့အတိုင်းဒါကျွန်တော်တို့သရဝါတွေအားလုံးခတ်နိုင်ရင်ရှိတယ်အဲ့ဒီသဘာဝတဲ့လွန်ကဲပြီးတော့သိမ့်များရင်တော့အနည်းရှိတာအမှန်ပဲ
ယူဘဗေဒပညာရှင်ဆရာကြီးဒေါက်တာဦးတင်လိုက်ပါလူခန္ဓာကိုယ်ကထုတ်လွှတ်တဲ့ချိန်နှုန်း30 Hz လောက်ရှိတယ်လျှက်စက်တန်းလိုက်လှိုင်းထက်ပိုးပြီးတော့များနေတဲ့ဝန်းကျင်မှာဆိုရင်စိတ်ဖိစီးမှုအပြင်တခြားကျန်းမာရေးဆိုးကျိုးတွေကိုပါပေးနိုင်တာပါနိုင်ငံတကာ WTI ကျူးမဲ့ဆက်သွယ်ရေးလုပ်ငန်းအသင်းကြီးရဲ့ခန့်မှန်းချက်တွေအရကမ္ဘာတဝန်းလက်ကင်ဖုံ3ဆွဲသူတန်ပေါင်း3000ကျော်လောက်ရှိနေတယ်လို့ဒီလက်ကင်ဖုံတွေအတွက်တိဆောက်ရတဲ့ microwave ရောင်ကြီးမီဂါဟတ်စ်1900လောက်ထုတ်လွှင့်နိုင်တဲ့တာဝါဒဏ်ကြီးတွေကလည်းမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာတိုးလာနေတာပါဒါကြောင့်အရင်မိဘဘိုးဘွားတွေလက်ထက်ကတည်းကပတ်ဝန်းကျင်မှာမျက်စက်တန်းလိုက်လှိုင်းရောင်ကြီးတွေအစာပေါင်းတန်းနဲ့ချီပြီးတိုးလာနေပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါ
တခင်မြို့သက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးခဲ့တာဖြစ်ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်။ VOA American တိုင်းရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာပ
ါ။ American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ။
နေရမရွေဖြစ်ပျက်နေတဲ့လူကုန်ကူးမှုဒါမှမဟုတ်ခေတ္တကြီးကျွံပြုမှုတွေနဲ့ဘယ်နိုင်ငံမှမမလွတ်ကင်းသလိုဒီကနေ့ဒီအချိန်မှဆိုရင်ကမ္ဘာတစ်လွှာကအမျိုးသားအမျိုးသမီးနဲ့ကလေးသင်ငယ်တန်း20ကျော်တို့ဟာကျွံပြုခံနေရပါတယ်ခေတ္တကြီးကျွံပြုမှုကိုတိုက်ဖြတ်ဖို့အတွက်အမေရိကန်အပါအဝင်နိုင်ငံပေါင်း188နိုင်ငံတို့ရဲ့ဆောင်ရွက်ချက်တွေကိုအကဲဖြတ်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်နေပါတယ်နိုင်ငံတွေကိုနှိုင်းရှင်တာမဟုတ်ဘဲနိုင်ငံတစ်ခုချင်းရဲ့ဆောင်ရွက်ချက်တွေကိုအမေရိကန်တို့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးဥပဒေပြဋ္ဌာန်းချက်ရဲ့အနှိမ်ဆုံးဆန်နှုန်းတွေနဲ့နှိုင်းရှင်အကဲဖြတ်တာဖြစ်ပါတယ်။ဒီဆန်နှုန်းတွေဟာလည်းလူကုန်ကူးမှုကိုအေးအေးယူဆောင်ရွက်နိုင်ဖို့ချမှတ်ထားတဲ့နိုင်ငံတကာသဘောတူညီချက်ကုလပါလာမိုသဘောတူညီချက်မူကြမ်းနဲ့လည်းတိတ်ကိုနီးနီးဆက်ဆက်ရှိပါတယ်။
ဆန်နှုန်းသတ်မှတ်ချက်တွေအတိုင်းအပြည့်အဝလိုက်နာလှုပ်ဆောင်တဲ့နိုင်ငံတွေကိုတော့တရားဝန်အဖြစ်သတ်မှတ်ပါတယ်ဆန်နှုန်းတွေကိုမမီတိတိုင်းတည်တည်သာသာအာရုံဆိုင်လှုပ်ဆောင်တဲ့နိုင်ငံတွေကိုတော့တရားတူးအဖြစ်သတ်မှတ်ပါတယ်ဆန်နှုန်းသတ်မှတ်ချက်အတိုင်းလည်းအပြည့်အဝမလိုက်နာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထူးထူးခြားခြားအားထုတ်လှုပ်ဆောင်မှုတွေရှိပေမဲ့လူကုန်ကူးခံရသူအရေးအတွက်တည်တည်သာသာတိုးလာပြီးအရင်ကထက်တိုးတက်မှုမရှိတဲ့နိုင်ငံတွေနောက်ထပ်အဆင့်တိုးမြင့်ပြီးလှုပ်ဆောင်ဖို့ကတိပြုတဲ့နိုင်ငံတွေကိုတော့တရားတူးစောင့်ကြည့်နိုင်ငံတွေအဖြစ်သတ်မှတ်ပါတယ်။တရားသရီးစီရင်ဝင်နိုင်ငံတွေကတော့အနေဆုံးစံသတ်မှတ်ချက်ကိုလည်းမမီဒီစံသတ်မှတ်ချက်တွေပြည့်မီအောင်လဲစူးစမ်းအထောက်အမှုမရှိတဲ့နိုင်ငံတွေဖြစ်ပါတယ်။2014ခုနှစ်အတွက်အစိုးရခန်းစာအရတော့နိုင်ငံ18နိုင်ငံတို့ကတရားအဆင့်သတ်မှတ်ချက်တိုးလာပြီး18နိုင်ငံတို့ကတော့တရားအဆင့်သတ်မှတ်ချက်လျော့သွားပါတယ်။တရားဝန်32နိုင်ငံတရားတူး89နိုင်ငံတရားတူးစောင့်ကြည့်44နိုင်ငံရှိပြီးတရားသရီးအဆင့်မှာ23နိုင်ငံရှိနေပါတယ်ခေတ်သစ်ကြေကျွံပြုမှုကိုအဆုံးသတ်ဖို့အစိုးရ၏ဘက်ကတာဝန်ယူမှုရှိရှိနဲ့တကယ်တမ်းဆောင်ရွက်လာစေဖို့အထောက်အကူဖြစ်စေတာကြောင့်ဒီအစီရင်ခံစာကရေးပါတဲ့တန်တမာရေးနည်းလမ်းတစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အရက်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာလက်ထောက်ဒုတိယနိုင်ငံခြားရေးဝန်ကြီးဆာရာစီဝေါ်ကပြောပါတယ်အစိုးရခန်းစာရဲ့တိုက်တွန်းအကြံပေးချက်တွေကိုအစိုးရတွေထင်မကလူမှုအဖွဲ့အစည်းတွေကလည်းသူတို့ရဲ့လုပ်ငန်းလမ်းညွှန်အဖြစ်လက်ကင်ထားကြရပါတယ်။အမေရိကန်အစိုးရရဲ့လူကုန်ကူးမှုတိုက်ဖျက်ရေးမူဝါဒနဲ့နှီးပြူဟာတွေဟာလည်းဒီအစိုးရခန်းစာရဲ့ပင်မကြောယူနဲ့အလားတူဖြစ်တယ်လို့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ဆောင်ရွက်ချက်တွေအတိုင်းလှုပ်ဆောင်နေတာဖြစ်ပါတယ်လို့လည်းလက်ထောက်ဒုတိယနိုင်ငံခြားရေးဝန်ကြီးစီဝေါ်ကပြောပါတယ်။ပြည်တင်ကျိမောင်းလို့တဲ့နာမည်ဖြင့်အရှက်ရစေလို့တဲ့ရွယ်ချက်နဲ့ဒီအစီရင်ခံစာကိုထုတ်တာမဟုတ်ဘဲပိုပြီးသိရှိနားလည်လာစေဖို့စော်ဩလှုပ်ဆော်ပေးဖို့နဲ့အရေးကြီးဆုံးကတော့လူထုကိုလုံပိုင်ခွင့်အနှင်းဖို့ဖြစ်ပါတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဇူလိုင်လ28ရက်နေ့အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာပြောဆိုခဲ့ပါတယ်။ဒီအစီရင်ခံစာကတော့အရေးယူလှုပ်ဆောင်ချဖို့တိုက်တွန်းချက်လည်းဖြစ်ပါတယ်ရှင
်။အမေရိကန်ဆူရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးပါအောင်မယ်ရှင်။
စီးရီးယားနိုင်ငံအတွင်းကလိုရင်းနဲ့တခြားအဆိပ်ဖြစ်စေတဲ့ဓာတ်လက်နက်တွေအသုံးပြမှုကိုပူးတွဲစုံစမ်းစစ်ဆေးနိုင်မဲ့အဖွဲ့တစ်ခုကိုကုလသမဂ္ဂလူညီကောင်စီအရတောက်ကြနေမှာတင်းကျပ်တဲ့ဖွဲ့စည်းဖို့သဘောတူဆုံးဖြတ်လိုက်ပါတယ်။2013ခုနှစ်အတွင်းအတိုက်ခိုက်အင်အားစုတွေထိန်းချုပ်ထားတဲ့ဒမတ်စကတ်မြို့စင်ဂျေပုံဒေသကဂူတာအိယာမှာဆရင်ဒန်ငွေတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်အရသားပြည်သူယာနဲ့ချီတည်ဆုံးခဲ့ရတဲ့ဖြစ်အပေါ်ကဘာကအာအတုံလုပ်ခဲ့ရပါတယ်။မြန်မာနိုင်ငံကရေဘေးအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ရန်ပုံငွေအနည်းဆုံးတန်90လောက်လိုအပ်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကခန့်မှန်းလိုက်ပါတယ်။ရေဘေးအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးဌာနကလက်ရှိထုတ်ပေးထားတဲ့ဒေါ်လာ6,000,000နဲ့တင်မလုံလောက်ဖဲနောက်ထပ်ရန်ပုံငွေအများပြားလိုအပ်မယ်ဆိုတာကို UNOCHA အဖွဲ့ကကြေညာချက်ထုတ်ပြန်ပြောကြားလိုက်တာပါ။ကုလသမဂ္ဂနိုင်ငံတကာအကူအညီပေးရေးအဖွဲ့စီးတွေမြန်မာနိုင်ငံချက်ချင်းဤအဖွဲ့အရဖက်လူမှုအဖွဲ့စီးတွေဟာမြန်မာအစိုးရရဲ့ဥဆောင်မှုအောက်မှာကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုအရှိန်မြင့်လှုပ်ဆောင်နေကြပြီဖြစ်ကြောင်းလည်း UNOCHA ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုချိန်ထိတော့ရေဘေးတန်တင့်နေသူ 33,000 ကျော်အထိရှိသွားပြီလို့ဆိုပါတယ်။ရိုဟင်ဂျာမွတ်စလင်တွေရဲ့ကံကြမ္မာဟာမဖြေရှင်းနိုင်သေးတဲ့ပြဿနာတစ်ခုဖြစ်တယ်လို့ပိုဟိုင်မင်းကြီးဖရန်စစ်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဗာတီကန်နန်းတော်ကစတ်ထမမြောက်ပေါ်ခမ်းမမှာပြည်သက်ကိုဟောကြားရမှာရိုဟင်ဂျာမွတ်စလင်တွေပြုမှုဆက်ဆံခံနေရတဲ့အပေါ်ပိုယဟန်မင်းကြီးကဝေဖန်လိုက်ပြီးကြုံတွေ့နေရတဲ့အခြေအနေတွေဟာလည်းစစ်ပွဲတစ်ပွဲလို့ပဲလို့ရည်ညွှန်းပြောကြားသွားခဲ့ပါတယ်ခင်ဗျာ
။စနေနေ့မနက်နောက်ဆုံးရထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇူဘက်80ရပ်ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19.41တို့ကနေအတန်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရဲ့ရှင်။ကျမခွာညိုပါ။
This program has come to you from the Voice of America, Washington.